ယနေ့ပြုလုပ်တဲ့ကုသိုလ်ရဲ့ကုဘာသာကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းအားများတန်းပေးဝေခြင်းမိမိတို့အတွက်ဆင်းရဲခက်သိမ်းချုံညံ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချမှုပြုလုပ်ခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရမီမှာနှုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2551ခုနှစ်ကောဇာတက္ကရေ1369ခုနှစ်ဝါကောင်လာပြည့်နေ့ခရစ်နှစ်2009ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့မှာစကိုင်းတောင်ကညစကြာကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းမဇွန်မြို့နယ်အမြာကြီးအခြေခံရပ်မှနေထိုင်ကြတဲ့ယဟန်သမီးတော်ဥပောချံယဟန်မေတော်တော်ခင်ကြောင့်တားဖြစ်သူကိုထွန်းချူမာစောချူမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့သားယဟန်ဖြစ်တဲ့စကိုင်းတောင်ကိုညစကြာကြောင်းတိုက်နိုင်ကဘုန်းကြီးဥပောဝိဒရဲ့42နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့နှစ်စဉ်လိုပဲယခုနှစ်မှလည်းပဲလာရောက်ပြီးတော့တန်ဃာတော်180ကျော်တို့အားအာယုံခါမှာပေါက်ဆွဲစွမ်းများဆက်ကပ်ထူထမ်းကြခြင်းနေ့လည်ကမွန်မြတ်သောသေဝေဘောရှင်များဆက်ကပ်ထူထမ်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ခြင်းမိမိတို့ပြိမှန်ထားတဲ့အပရိသတ်များနဲ့တကဝကြောင်းတိုက်တွင်ရှိသူတို့ရှင်များကြောင်းတိုက်တွင်မှလှုပ်လှုပ်နေကြတဲ့လှုပ်သမားများလည်းပဲတရားချူပွေကျွေးမွေးဧကန်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မဗုဒ္ဓအချင်းနဲ့တရိတိုင်းတဲ့သင်္ကန်းတွေးစုံတစုံနဲ့နဝကံမဝုထု2000ကျပ်ထူထမ်းခြင်းပင့်တန်ကတော့ရှင်မြတ်နှစ်ပါးတို့လည်းပဲသင်္ကန်းတွေးစုံတစုံစီနဲ့နဝကံမ5000ကျပ်စီထူထမ်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုနေ့စဉ်လိုပဲမိမိတို့ရဲ့သာယဟန်ကိုအကြောင်းပြုပြီးတော့လာရောက်ပြီးတော့ကုသိုလ်ကောင်းမှုဆီပူကြရတယ်အဲ့တော့ယနေ့တကဥပောချံသမတော်ခင်ကြောင်းတဲ့ကွာမိသားစုအလုံးပြိတ္တအလုံးကိုဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့စိတ်ကိုအဓိကထားပြီးတော့စိတ်သာရှင်သောဖရာဟောဆိုတဲ့တရားကိုဟောပေးပါဒီစိတ်သာရှင်သောဖရာဟောဆိုတဲ့တရားကိုနားယူရလို့ရှိရင်အလုံးကသူလည်းပဲဒါနပြုကြတာကိုလည်းပဲဒါနပြုကြတာဒါမှမဟုတ်တဲ့ဥသောပုဂ္ဂိုလ်ရဲ့ကုသိုလ်ဒါနကနိဗ္ဗာန်ထိရောက်ရှိနိုင်တဲ့ဝိဝတ္တနိတိတာကုသိုလ်ဖြစ်ပြီးတော့တဥသောပုဂ္ဂိုလ်ရဲ့ကုသိုလ်ကောင်းမှုကတော့လူဘဝနှစ်ဘဝနဲ့ပဲဆုံးသက်ပြီးတော့တန်တရာထဲမှာကျင်လည်တဲ့ကုသိုလ်ဖြစ်စေတယ်။ဒါဟာဘာပွားလာလဲဆိုတော့စိတ်သက်ပွားသွားတယ်ပေါ့။သီလဆောက်တည်တဲ့နေရာမှာလည်းပဲဒီတိုင်းပဲတဥသောပုဂ္ဂိုလ်ရဲ့သီလဆောက်တည်ခြင်းဟာနိဗ္ဗာန်ထိကျိုးပေးနိုင်ပြီးတော့တဝုသောပုဂ္ဂိုလ်ရဲ့သီလဆောက်တည်တာကတော့လူဘဝနဲ့ဘဝမှာကျမ်းမာခြင်းလောကီစည်းစိမ်တွေနဲ့ပဲအဆုံးသတ်သွားတတ်တယ်။ဒါကြောင့်မို့ဘုရားရှင်ရဲ့အလိုဟာစိတ်သိမ့်ပြီးတော့အရေးကြီးပါလား။တမထဘာဝနာဖြစ်တဲ့ဗုဒ္ဓံတို့တိဘာဝနာ၊ဆရာပူဓာတွေ၊ဘုရားရှိခိုးတာတွေ။ဝိပဿနာဘာဝနာတရားလို့ဝိပဿနာလုပ်ပြီးအထုတဲ့အခါမှာလည်းပဲတချို့ပုဂ္ဂိုလ်ရဲ့ကုသိုလ်တွေဟာနိဗ္ဗာန်ထိတက်ရအကျိုးပေးပြီးတော့တချို့ပုဂ္ဂိုလ်ရဲ့ဝိပဿနာတွေကနိဗ္ဗာန်မရောက်ချင်နိုင်ဘူးလေပုံမှန်ပဲဖြစ်နေတာတွေရှိနေတယ်ပေါ့ဒါကြောင့်မို့စိတ်သာရှင်သောဘုရားဟောတာဘုရားရှင်ရဲ့အလိုကြအားလုံးတော့ဘုရားရှင်ရဲ့အလိုကြရေးထားတဲ့ပိဋကတ်ကျမ်းပြန်လေးကိုထုတ်နှုတ်ကြည့်လိုက်လို့ရှိရင်ဉာဏ်မျက်စိနဲ့ကြည့်လိုက်လို့ရှိရင်ကုသိုလ်ပြုတာရင်တူပေမဲ့လူရင်းတူပေမဲ့တက်ရှိခြင်းပွဲတယ်ဆိုတဲ့အဓိပ္ပာယ်မျိုးပဲတချို့ပုဂ္ဂိုလ်တွေရဲ့ဒါနသီလဘာဝနာတွေတချို့ပုဂ္ဂိုလ်တွေရဲ့စာပေချက်နဲ့တည်ရန်ပို့ချတဲ့ကန္တာတုကပရိယတိတောင်းကိုထမ်းဆောင်မှုပฏิပတ္တိတရားဝတရားပြတရားထုတ်ခြင်းဆိုတဲ့ပฏิပတ္တိကိုထမ်းဆောင်မှုဒီလုံလန်းနေရနိဗ္ဗာန်ကိုရောက်စေနိုင်ပြီးတော့တချို့ရှင်ယဟန်တွေရဲ့လူပုဂ္ဂိုလ်တွေရဲ့ကုသိုလ်ကောင်းမှုရဲ့နိဗ္ဗာန်ကိုမရောက်စေနိုင်ဘူးတဲ့ဒါကိုသိသိလို့ရဲ့အတွက်စိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုဘုန်းကြီးကဟောပေးရခြင်းဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားရဲ့ပါဠိတော်တွေမှာတရားများစတဲ့သူတော်ကောင်းတွေရဲ့ စကားတွေကိုတန်ခိုင်နာတင်မထေရီကလည်းပဲအတည်ပြုထားတဲ့အတွက်ဒါတွေကဘုရားရှင်ရဲ့လိုချင်ဖြစ်ခဲ့တဲ့တရားတွေရှိတယ်ပေါ့အဲ့ဒီတရားတစ်ပုဒ်ကိုထုတ်ပြီးတော့ပြောရတာဒိဋ္ဌံတိနေဘုတိဇာတိသမေစိတ်တိသမံဖလံစေတောပဏိတိဟိတုဤတတ္တာကိစ္ဆန္တိသုဂတေဒိဋ္ဌံတိဇာတိတတ္တောထင်းထင်းတည်ရှိခြင်းဝေပုမြင်ရာညမြတ်ဗျာ၌၎င်းနေဘူးတေဇာတိရွှေမီနေဘူးစံတော်မူသည့်သုံးလူထွတ်ထားရှင်တော်မြတ်ဖရာ၌၎င်းစိတ်တည်ကုံတော်အယုံကောင်းစွာထုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်တမေတရာပင်ညာအရာရာဝေမကွာတန်းသူတည်ရှိပါမူကားတမန်ပလန်အကျိုးပင်ဟန်တန်တန်လိဧကံကြီးများတန်းသူရနိုင်ပါသည်ဟိယုတ်တံသူစကားလင်မမဧကံယုတ်တိတံလပါပေ၏တတ္တသူယောဂုဘာမြတ်စွာသောင်းသောတတ္တဝါပေါင်းတို့သည်စေတောပဏိတိဟိတုစိတ်လေးစိတ်ထားကြီးမားချူစင်ကြည်လင်သန့်ရှင်းအကြောင်းရင်းကြောင့်သူကတေယသူယောနတ်တံချမ်းသာဆံ၍နိဗ္ဗာန်တိုင်းဤအကောင်းဆုံးသောဂတိတုကိစ္စံဒီပါရမီစွမ်းသလောက်သကံပေါအောင်လှမ်းရောက်နိုင်ကြပြီကိုတတိဒိဋ္ဌံဒိနေဘုတိဇာတိတမေစိတ်တိတမံဖလံဒိဋ္ဌံဒိဇာတိတတ်တော်ထင်ထင်တည်ရှိခြင်းဝေပုမြင်ရာညာရှင်တော်မြတ်ဖရာ၌၎င်းနေဘူးတေဇာတိရွှေပြည်နေဘူးစံတော်မူသည့်သုံးလူထောထားရှင်တော်မြတ်ဗျာ၌၎င်းနဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကိုးကွယ်နေကြတယ်ကိုးကွယ်နေကြတဲ့အခါမှာခုသာသနာတော်ဟာနှစ်ပေါင်း2550တခုဘုရားရှင်ပြိဋိနိဗ္ဗာန်ဆံကြတဲ့နှစ်ပေါင်းဟာ2550ကျော်သွားပါပြီအဲ့တော့မြတ်စွာဘုရားရှင်လက်ထက်တုန်းကလည်းပဲဘုရားတရားတန်ခါကိုရှိကပူပွေပူဇော်ကြတယ်တော်တရဏဂုံသုံးပါးဆောစောကသီလဆောက်တည်တဲ့အချိန်မှလည်းပဲထည့်ပြီးတော့ရွတ်စုပူဇော်ခဲ့ကြတယ်။ဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်မှလည်းပဲတန်ဃာတော်ရှင်မြတ်တွေကဘုရားရှင်ရဲ့တရားတော်တွေကိုမူရင်းမပြောက်ပြက်အောင်ရှင်မကတ္တပစတဲ့မထေရီရဲ့ဝါဒကိုအတည်ပြုပြီးတော့ထေရဝါဒဘုဒ္ဓသာသနာတော်ကြီးဟာယခုချိန်တည်ရှိခဲ့တယ်ပေါ့။အဲ့လိုတည်ရှိခဲ့တဲ့အတွက်ခုချိန်မှလည်းပဲခွန်ကြီးတို့ဗုဒ္ဓဘာသာဝင်ရှိတဲ့ပုဂ္ဂိုလ်တွေမှန်တယ်များဖရာတရားသံဃာဒီယတနာ၃ပါးကိုပဲသိကပ်ကိုးကွယ်ခဲ့ကြပါတယ်။အဲ့တော့တတ်တော်ထင်ရှားဖရာရှင်ကိုကိုးကွယ်ပူဇော်တာနဲ့ဖရာရှင်ရဲ့ကိုးစားကိုးကွယ်ပူဇော်တာဘာထူးတယ်လဲဆိုတော့စိတ်တည်တတ်တာသီလစသည်စိတ်တည်ဖရာဘုံတော်အာယုံကောင်းစွာထုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်သမေတရာပင်ညာအရာရာဝေမကွာတန်းသူတည်မြပါမူကားတမန်ပလန်အကျိုးပေးဟန်တန်တန်လီဧကံတန်းသူညီမြရနိုင်ပါပေ၏မြတ်စွာဘုရားတတ်တော်ထင်ရှားရှိတဲ့အခါမှာတတ်တော်ထင်ရှားဘုရားရှင်ကိုဖူးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီးတဲ့အခါမှာမြတ်စွာဘုရားထားခဲ့တဲ့ကိုယ်ပွဲပူဇော်ရာဖြစ်တဲ့ဇေဒီအမျိုးမျိုးကိုကိုယ်ပွဲပူဇော်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်စိတ်ထားတူများလို့ရှိရင်အကျိုးတူများပါတယ်လို့ဒီလိုဆိုလိုရင်ဖြစ်ပါတယ်ဒီစကားကိုတရားမင်းရနေပြီးတော့ပြောကြားခဲ့ဒီစကားကိုတန်ခိုင်နာတင်မထေရီကပြန်ပြီးတော့တန်ခိုင်နာတင်ခဲ့ကြတယ်မြတ်စွာဘုရားရဲ့လိုတော်ကြတဲ့အတွက်တန်ခိုင်နာတင်ခဲ့တဲ့ဒါတွေကလည်းပဲဗုဒ္ဓဘာသီတဘုရားဟောလို့မြတ်စွာဘုရားတည်ပြုပြီးတော့ထားခဲ့တဲ့တရားကြီးဖြစ်တဲ့အတွက်တရားမင်းပြောဆိုခဲ့တဲ့စကားဖြစ်ပြီးလို့ဗုဒ္ဓဘာသီတဘုရားဟောလို့ဒီလိုယူဆလို့ရပါတယ်အဲ့တော့တတ်တော်တရားဘုရားရှင်ကိုကူးမြင်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒါမြတ်စွာဘုရားကလောကမှာအမျက်ဆုံးနဲ့ဂုံရှိတယ်ဆိုပြီးတော့ဂုံကမမောလို့သွားဖူးလို့ရှိရင်လည်းဒီပုဂ္ဂိုလ်ရဲ့ကုသိုလ်စိတ်ဟာနည်းနည်းပါးပါးလို့ရပါတယ်တတ်တော်တရားဘုရားရှင်ကိုကူးမြင်တဲ့အခါမှာသီလသမာဓိပညာတကယ်အနှစ်သာရတွေကိုကြီးစုပြီးတော့ရှိခိုးပူဇော်တဲ့ပုဂ္ဂိုလ်ကြရတယ်ပဲအကျိုးများတာပါပဲဒီလိုပဲမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာစီရီလေးမျိုးဆိုတာမြတ်စွာဘုရားကကိုယ်ပွေပူဇော်ဖို့အတွက်စာပေကျမ်းဂန်ဒီမှာထားခဲ့ပါတယ်ဒီစီရီလေးမျိုးကိုသွားပြီးတော့ကိုယ်ပွေပူဇော်တဲ့အခါမှာလည်းပဲဂုံပကဒနာတွေမိမိရဲ့အတွက်လိုဆန္ဒတွေကိုရှည်တန်းတင်ပြီးတော့ကိုယ်ပွေပူဇော်တယ်ဆိုလို့ရှိရင်လည်းပဲက ုသူတရားဟာ네ပါပါတယ်နိဗ္ဗာန်ရောက်ဖို့မဖြစ်နိုင်ပါဘူးတကယ်လို့ဒီဇေတိရောတွေဘုရားရှင်ပြိဋ္ဌိဗံဆံပြီးတဲ့နောက်မှာလည်းပဲဒီဇေတိရောတွေကိုတတ်တော်တရားဘုရားရှင်တို့ဓမ္မမို့တတ်တော်တရားဘုရားရှင်ရဲ့သီလဓမ္မရီပညာရီဓာရီကိုဂုံတော်တွေအရဟံစာရီတဲ့ဂုံတော်တွေဒီဂုံတော်တွေကိုအာယုံပြုပြီးတော့ပူဇော်တဲ့မြို့သားမြို့သမီးရလည်းပဲဘုရားရှင်မရှိတော့ပေမဲ့အကျိုးတွေဟာနိဗ္ဗာန်ကြီးရောက်စေနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့စေတောပဏိတိဟေတုဟိတတ္တာကိစ္ဆန္တိသုဂတေတတ္တာသူယောကိုပါမြတ်စွာတောင်းတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ဓာတ်ကြီးမားကျူစင်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင်းသူကတိန်လူရွာနဲ့တန်ချမ်းသာဆံ၍နိဗ္ဗာန်တန်ကြီးအကောင်းဆုံးသောဂတိသူကိစ္ဆန္တီပါရမီစွမ်းသလောက်သက္ကံပေါအောင်လှမ်းရောက်နိုင်ကြပေကုန်သည်ရဲ့အဲ့တော့ကိုယ့်ရဲ့စေတောပဏိတိဟိတုစိတ်နေစိတ်ဓာတ်ကြီးမားချူစင်ကြည်လင်တန်ရှင်းအကြောင်းရင်းကြောင့်နဲ့မျက်ပြီးရောက်ရတယ်လူပြီးရောက်ရတယ်နောက်ဆုံးမှာမတ်ဖို့နိဗ္ဗာန်ဒီကိုမျက်မှောက်ပြုရတယ်ဆိုတာဘာကြောင့်လဲဆိုတော့စေတောပဏိတိကိုယ့်ရဲ့စိတ်တန်ရှင်းစင်ကြယ်မှဒီအကျိုးတွေရတာအထူးသဖြင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာဘုရားရှိခိုးတဲ့အခါမှာနိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့ဤလို့စောစောကဩဃာတရှိခိုးတဲ့ကာမလည်းပဲပါဝင်ခဲ့တယ်နေ့စဉ်နေ့တိုင်းဘုရားရှိခိုးတဲ့ကာမလည်းပဲမဘုံနိဗ္ဗာန်ကိုရပါရစေလို့ဒီလိုပဲဆုတောင်းနေကြတယ်အဲ့တော့ဒီနိဗ္ဗာန်ရအောင်မတ္တိဖို့ဒီနိဗ္ဗာန်တွေကိုမျက်မှောက်ပြုနိုင်အောင်ဘုသူ့ရဲ့ဆွမ်းအားကြောင့်ဘုသူ့ကြောင့်မျက်မှောက်ပြုနိုင်ပါလေဆိုတော့စေတောပဏိတိတဲ့ကိုယ့်ရဲ့စိတ်ဓာတ်ဖြူစင်တဲ့စိတ်ဓာတ်ကြည်လင်တဲ့စိတ်ဓာတ်သဒ္ဓါတရားတွေနဲ့ရှင်တဲ့စိတ်ဓာတ်ကြောင့်မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရပါတယ်။ဒါတွေကိုဘုန်းကြီးတို့မိခင်ကလည်းပဲကျေးဇူးရှိတဲ့မိခင်ကလည်းပဲမဖို့နိဗ္ဗာန်ရအောင်လုပ်မပေးနိုင်ပါဘူး။ကိုယ့်ရဲ့စိတ်ရင်းဖြူစင်တဲ့စိတ်ဓာတ်ကတော့လုပ်ပေးနိုင်ပါတယ်။ဆွေမျိုးတွေဘာတွေလည်းပဲလုပ်မပေးနိုင်ပါဘူး။ကိုယ့်ရဲ့ဖြူစင်တဲ့စိတ်ဓာတ်ကမဖို့နိဗ္ဗာန်ကိုရအောင်လုပ်ပေးနိုင်တယ်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေကတော့ညွန်ယုံနဲ့ညွန်ကြပေးနိုင်ပါတယ်။နောက်ပြီးတော့စေတောကမိတိဟေတုဤတတ္တကိစ္ဆန္တိသူကတိန်ဆိုသလိုပဲမကောင်းတဲ့ဘဝငရေတိစ္ဆန်ပိတ်ဓာတ်ဖြစ်ရတာလူဖြစ်လာလို့ရှိရင်လည်းပဲအလိုရမတည်ကြီးပြီးတော့သူ့ကိုကိုဖို့နှစ်ဖို့မတည်ပဲနဲ့ငါအတွက်ငါငါဆိုတဲ့စိတ်တွေအခြေတန်းတင်ပြီးတော့အတ္တကြီးပြီးတော့လူနဲ့မတူတဲ့ပုံပုံတွေလူစိတ်ပြောင်းနေတဲ့ပုံပုံတွေဖြစ်ရတယ်တနည်းအားဖြင့်တိစ္ဆန်နဲ့တူတဲ့ပုံပုံတွေဖြစ်ကြရတယ်လူဖြစ်ပေမဲ့လို့တချို့ကြတော့လည်းပဲအပေလေးပါးမှာတိစ္ဆန်ဖြစ်ကြရတယ်ငရေကြကြရတယ်အလုံးဒုက္ခတွေခံစားနေရတဲ့ပုံပုံတွေကုသိုလ်ဆိုတာမရှိတဲ့ပုံပုံတွေကလည်းပဲဘာကြောင့်ဖြစ်ရတာလဲဆိုတော့သူတို့ရဲ့မကောင်းတဲ့စိတ်ဓာတ်မစင်ကြယ်တဲ့စိတ်ဓာတ်ကြောင့်အပေပုံတွေရောက်ရတယ်တဲ့ဒါကြောင့်မို့အပေပုံရောက်တာလားလည်းပဲစိတ်ဓာတ်ကြောင့်ရောက်ရတာနိဗ္ဗာန်ကိုမျက်မှောက်ပြုရတာလည်းပဲစိတ်ဓာတ်ဖြူစင်တဲ့အတွက်ကြောင့်မျက်မှောက်ပြုရတာဒါကြောင့်မို့စေတောပဏိတိဟိတုဟိတတ္တာကိစ္ဆန္တိသုဂတေတတ္တာသူယောကိုပါများပြစွာတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟိတုစိတ်နေစိတ်ဓာတ်ကြီးမားဖြူစင်ကြည်လင်တန်ရှင်းအကြောင်းရင်းကြောင့်သူကတိန်လူရွာနှစ်ထံချမ်းသာဆံ၍နိဗ္ဗာန်တိုင်းကြီးအကောင်းဆုံးသောဂတိသူကိစ္ဆန္တီပါရမီစွမ်းသလောက်သက္ကံပေါအောင်လမ်းရောက်နိုင်ကြပြီကုန်သတည်းဘုန်းကြီးတို့ကသာသနာဟာနှစ်ပေါင်း 2500 ကျော်တဲ့ကာမှာတက်တော်ထင်ရှားဖရာကတော့မရှိတော့ပါဘူး။တနည်းအားဖြင့်မြတ်စွာဘုရားရဲ့ပြိဋ္ဌိဗံဆံဃာနိမရှင်အာနန္ဒာကိုမိန့်တော်မူခဲ့တဲ့ဇာကားနဲ့ဆိုရင်လည်းပဲရှိသေးတယ်လို့ပြောလို့ရပါဘူး။မြတ်စွာဘုရားကရှင်အာနန္ဒာကိုပြိဋ္ဌိဗံဆံဃာနိမဘလို့မိန့်ခဲ့လဲဆိုတော့ဂျောအာနန္ဒမယာဓမ္မောသဝိနယောသဒေတိတော်ပညတ်တော်သောမမစ်စီရနာတတ္ထာအနန္ဒာတဲ့တင်တို့ကိုငါဘုရားကတုတ်ဒီဓမ္မဆိုတဲ့ပိဋကတ်တည်းဝီနည်းဆိုတဲ့ပိဋကတ်တည်းကိုဟောလဲဟောခဲ့တယ်ပညက်လဲပညက်ဖြစ်တယ်အဲ့ဒီတုတ်ဒီဓမ္မဝီနည်းဆိုတဲ့ပိဋကတ်သုံးပုံဓမ္မကန္တာတွေကငါဘုရားပြိဋ္ဌိဗံဆံတော်တဲ့အခါမှာတင်တို့ရဲ့ဆရာဘုရားဖြစ်လိမ့်လေလို့မြတ်စွာဘုရားကပြိဋ္ဌိဗံဆံတာနည်းမှာရှင်အာနန္ဒာကိုမင်ကြားတော်မူခဲ့တဲ့အတွက်မြတ်စွာဘုရားရှင်ရဲ့ဓမ္မကန္တာဆိုတဲ့ဓမ္မဇေတိတွေတည်ရှိတဲ့ညဘုရားရှင်ရှိတယ်ဆရာသမားဆုံးမမဲ့ဘုရားရှိတယ်လို့ဒီလိုပြောရင်ပဲရတာ ရိုးရိုးရဲစီနဲ့ကြည့်လို့ရှိရင်တော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးသွားပါလား။အဲ့တော့ပရိနိဗ္ဗာန်ဆံသွားတဲ့အခါမှာမြတ်စွာဘုရားကကိုးကွယ်ဖို့အတွက်စာပေကျမ်းဉာဏ်ဒီမှာပါထားခဲ့တယ်လေ။ဆိုတော့ဘုရားရှင်ကိုးစားကိုးကွယ်ဖို့အတွက်ဇေဒီလေးမျိုးဆိုတာမြတ်စွာဘုရားရဲ့အလိုကြပိဋကတ်ဒီမှာဟောထားတာ၄ရှိပါတယ်။အဲ့တော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံခဲ့တာကနှစ်ပေါင်း2500ကျော်သွားပြီ။အဲ့တော့မြတ်စွာဘုရားရဲ့ကိုးစားကိုးကွယ်ဖို့အထူးသဖြင့်ဗုဒ္ဓဘာသာဝင်တွေကိုးကွယ်ဖို့အတွက်ဇေဒီဆိုတာ၄မျိုးရှိတယ်ဘုန်းကြီးတို့ပါဠိလိုဇေဒီယဗမာလိုဇေဒီလို့ခေါ်တာဘာသာလိုဇေဒီလို့ခေါ်တယ်လဲဆိုတော့စိတိတ္တပံပူဇိတ္တပံတိဇေဒီယံပူဇော်ထိုက်တဲ့ဇေဒီလို့ခေါ်ရပါတယ်ဘုန်းကြီးတို့ရှေးခေတ်ကတော့တစ်ပင်တွေကိုလည်းပဲနှကွန်းနေလှုပ်ပြီးတော့ဇေဒီမှတ်နဲ့ရှေးကိုးခဲ့ကြတယ်ဒါကတော့ဘာသာကြားတွေပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမြတ်စွာဘုရားကစောစောကတရားမင်းမိတ်ဆွေခဲ့တဲ့အတိုင်းတည်းတတော်တင်ကြဘုရားရှင်ကိုပဲဖူဖူတတော်တင်ကြမရှိတဲ့အခါမှာဘုရားရှင်ပြိဋိဘံဆံပြီးတဲ့အခါမှာဇေဒီတော်၄မျိုးကိုပဲဖူဖူတဲ့စိတ်ထားတူလို့ရှိရင်နိဗ္ဗာန်ကြီးအကျိုးပေးနိုင်တယ်တဲ့အဲ့တော့ခုတတော်တင်ကြဘုရားရှင်ကပြိဋိဘံဆံသွားတဲ့အခါမှာတတော်တင်ကြဘုရားရှင်ရဲ့ကိုယ်စားဖူးမြင်ဖို့အတွက်ဗုဒ္ဓဘာသာဝင်တွေအတွက်စာပေမှာဇေဒီလေးမျိုးဆိုတာပြထားတာရှိတယ်ပေါ့နံပါတ်1ကပါလဲဆိုတော့ဓာတုဇေဒီတဲ့ဓာတုဇေဒီဆိုတော့ဘုရားရှင်တော်ရဲ့ဓာတ်တော်တွေကိုဓာတုဇေဒီလို့ခေါ်ရပါတယ်ဘုရားရှင်တော်ရဲ့ဘုရားရှင်ပြိဋိဘံဆံဃာနီးမှာမြတ်စွာဘုရားဟာသတ္တဝါတရားရှိစဉ်တုန်းကလည်းပဲ29နှစ်ရွယ်မှာတောထွက်35နှစ်ရွယ်မှာဘုရားဖြစ်ပြီးတော့တတော်80ကြီး45နှစ်45ဝတိုင်တဲ့တတော်ရည်သူတရားကြီးတိုက်ကျွေးပြီးတော့နောက်ဆုံးပြိဋိဘံဆံမဲ့ညကြီးပြိဋိဘံဆံမဲ့နန်းနဲ့အာရုံတက်ချင်းကြီးမြတ်စွာဘုရားတတော်ရည်ရဲ့ကောင်းကျိုးကိုတရားဟောပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့ဆောင်ရွက်ပြီးတဲ့အခါမှာပြိဋိဘံဆံတဲ့အခါမှာလည်းပဲတတော်ရည်ကိုကိုယ်ဝို့ဆိုပြီးတော့အဋ္ဌထံတော်မူပြီးတော့မြတ်စွာဘုရားရဲ့ဓာတ်တော်တွေကစိတ်စိတ်မွားမွားအဋ္ဌထံတဲ့အတွက်ကြောင့်စိတ်စိတ်မွားမွားဖြစ်ခဲ့ရပါတယ်တချို့ဆိုရင်ပဲနောက်ချမ်းလောက်တချို့ဆိုရင်သကွဲစီလောက်သကွဲလောက်တချို့ဆိုရင်မုံညင်းစီလောက်အဋ္ဌထန်လိုက်တဲ့အတွက်ဓာတ်တော်တွေကျန်နေခဲ့တယ်ပေါ့အဲ့ဒီမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုထည့်ပြီးတော့ပူဇော်လို့ရှိရင်ဒါဓာတုဇေဒီလို့ဒီလိုခေါ်ရပါတယ်ဒါမှမဟုတ်လည်းပဲမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုဇေဒီမတီးပဲနဲ့ကိုးကွယ်လည်းပဲဒီဓာတ်တော်တွေဟာညယူတော်တွေပါရီအံသွားတော်တွေစသည်ဖြင့်ဒီဓာတ်တော်တွေဟာမြတ်စွာဘုရားရဲ့ဓာတုဇေဒီခေါ်ရပါတယ်ဒါကြောင့်မြတ်စွာဘုရားရဲ့ဓာတုဇေဒီဆိုတာဘုရားရှင်ရဲ့ဓာတ်တော်တွေသို့မဟုတ်ဓာတ်တော်တွေထပ်ပနာပြီးတော့ထားတဲ့ဇေဒီတော်တွေကိုဓာတုဇေဒီလို့ဒီလိုခေါ်ရပါတယ်ဒီဓာတုဇေဒီကလည်းပဲမြတ်စွာဘုရားဟာတတ်တော်ခြင်းဖြာရှိတုန်းကလည်းပဲတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တယ်ပြိဋိနိဗ္ဗာန်ဆံပြီးတဲ့အခါမှာလည်းပဲသူ့ရဲ့ကိုယ်စားကိုယ်ပွေကိုဆိုပြီးတော့ဓာတ်တော်တွေကျွင်းကျန်အောင်ဒိဋ္ဌိနဲ့ထားတော်မူခဲ့တဲ့ဓာတ်တော်တွေဒါတွေကဓာတုဇေဒီလို့ခေါ်ရပါတယ်နောက်ပြီးတော့ဓမ္မဇေဒီဓမ္မဇေဒီဆိုတာဘာလဲဆိုတော့ခေါင်းကြီးတို့ခုဗီဒီယိုတွေထဲမှာပူဇော်ထားတဲ့စာအုပ်တွေထဲမှာရိုက်ထည့်ထားတဲ့အခရာစာပေတွေဟာဓမ္မဇေဒီတွေဒါကြောင့်မို့တချို့စာအုပ်ကျောတွေမှာစာအုပ်နောက်တော့မှာဓမ္မဇေဒီတော်ဆိုပြီးတော့ရေးထားတာရှိပါတယ်ပုဂံခေတုံးကလည်းပဲတိတိတံမှာတောကမင်းလက်ထက်တုံးကလည်းပဲစာပေတွေကိုပဋိစ္စသမုပ္ပတ္တိရေဓမ္မဟိတုပ္ပဘောစတဲ့တရားတော်တွေကိုအခရာတွေပြီးတော့ဇေဒီတော်ထဲမှာထည့်ပြီးတော့ထပ်ပနာနေကြတယ်အဲ့ဒါဓမ္မဇေဒီကိုခေါ်ရပါတယ်ခုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့စာအုပ်ဒီပိဋကတ်ဒီဒါရီယာဓမ္မဇေဒီဒီစာအုပ်ပိဋကတ်တွေကိုလှူပြီးဆိုရင်ဒါဓမ္မဇေဒီကိုတည်ထားရရောက်ပါတယ်ပုတ်ဒီကြောက်နေတဲ့ဇေဒီတီမဇေဒီတီတာမဟုတ်ပါဘူးဒီစာပေကျမ်းဂန်သင်္ကန်ပို့ချနေတဲ့သံဃာတော်ရှင်မြတ်တီရဲ့နှလုံးသားထဲမှာစာရီကိုဆောင်းလိုက်တယ်ကိုယ့်ရဲ့နှလုံးသားထဲမှာဘုရားရှင်ဟောကြားတဲ့ပရိသတ်ကြီးရသွားတယ်မေတ္တာတုတ်တုတ်ရတယ်ဆိုရင်အဲ့ဒါနှလုံးသားထဲမှာဓမ္မဇေဒီတည်တယ်လို့ခေါ်ရပါတယ်ဒါကြောင့်မို့ဒီဇေဒီတည်တယ်ဆိုတာငွေကုန်ကြေးကြများပြီးတော့အများကြီးပဲငွေကုန်ကြေးကြခံမှဇေဒီတည်နိုင်တာမဟုတ်ပါဘူးဒါကြောင့်မို့မိမိရဲ့နှလုံးသားထဲမှာမေတ္တာတုတ်တုတ်ရအောင်ပုပ္ပအခရာမှန်ကန်အောင်အတိတ်ဘယ်တွေလေးလေးနဲ့နဲ့သိအောင်ရအောင်ဆောင်းထားလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဓမ္မဇေဒီထိုက်တဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်ဓမ္မမဟုတ်လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့သီလအကျင့်စဉ်တွေ တမာရီကျင့်တဲ့ဝိပဿနာပညာကျင့်တဲ့ဒီကျင့်တဲ့ကိုကျင့်ပြီးမြတ်စွာဘုရားရဲ့ဆုံးမနှလုံးသားတဲ့ TV ဆိုရင်လည်းပဲဒါဓမ္မစီရီတည်တယ်ကိုယ့်ရဲ့နှလုံးသားထဲမှာဓမ္မစီရီတည်ထားကိုးကွယ်တယ်လို့ဒီလိုပြောလို့လည်းပဲရပါတယ်နောက်ဆုံးသင်္သာမြင်အောင်ပြောရလို့ရှိရင်ပိဋကတ်တော်ရေးထားတဲ့ပေရွက်တွေဘုန်းကြီးတို့ကုသိုလ်တော်ဖရာထဲမှာမင်းတို့မင်းကြီးတည်ထားခဲ့တဲ့ကြောက်စာတော်တွေပိဋကတ်တော်တွေရေးထိုးထားတဲ့ကြောက်စာတွေဒါတွေကဓမ္မစီရီတွေပါတဲ့အဲ့ဒီကြောက်စာတွေဓမ္မစီရီတွေကိုထည့်ပြီးတော့တည်ထားတဲ့ဒီရီတွေဟာလည်းပဲဓမ္မစီရီထိုက်တယ်။ဒီကြောက်စာတွေပြည့်ရွက်တဲ့စာအုပ်တွေလည်းပဲဓမ္မစီရီထိုက်တယ်။ကိုယ်နှလုံးသားထဲမှာပိဋကတ်တွေပရိကြီးတွေထောင်ထားလို့ရှိရင်လည်းဓမ္မစီရီထိုက်တယ်။ဒါဝင်လို့ဓမ္မစီရီလို့ခေါ်ရပါတယ်။ဆိုတော့ဘုရားရှင်ရဲ့ဓာတ်တော်တွေဟာဓာတုစီရီ။ဘုရားရှင်ဟောကြားတော်မူတဲ့ဓမ္မခန္ဓာတွေဟာဓမ္မစီရီ။သို့မဟုတ်ဓမ္မခန္ဓာတွေရေးထိုးထားတဲ့စာအုပ်တွေဓမ္မခန္ဓာရေးထိုးထားတဲ့ပေအပ်ပေရွက်တွေဓမ္မခန္ဓာတွေရေးထိုးထားတဲ့ကြောက်စာတွေဓမ္မခန္ဓာတွေထောင်ထားတဲ့ပုံပုံတွေဒါတွေကဓမ္မစီရီတွေလို့ဒီလိုပြောလို့ရပါဘူး။နောက်ပြီးတော့တတိယစီရီကဘာလဲဆိုတော့ပရိဘောဂစီရီတဲ့ပရိဘောဂစီရီဆိုတာဘုရားရှင်ရဲ့အသုံးဆောင်လေးပေါ့ဘုရားရှင်သုံးဆောင်ခဲ့တဲ့သင်္ကန်းတို့ဒါတွေကပရိဘောဂစီရီထိုက်ပါတယ်။ဘုရားရှင်သုံးဆောင်ခဲ့တဲ့တောင်ဝေးတော်တို့ဘုရားရှင်တုံးဆောင်ခဲ့တဲ့ရေစစ်တော်တို့ဘုရားရှင်ပွင့်တော်မူခဲ့တဲ့ဗောဓိတင်တို့ဘုရားရှင်တရင်သုံးတော်မူသွားတဲ့ခန္ဓာကုတိကျောင်းဆောင်တို့ဒီလိုဗောဓိပင်တွေကျောင်းဆောင်တွေကလည်းပဲပရိဘောဂဇေဒီတဲ့ဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့ဒါကိုဇေဒီလို့မထင်ကြပါဘူးဘုန်းကြီးတို့အိန္ဒိယနိုင်ငံတို့သီရိလင်္ကာနိုင်ငံတို့ကြတော့ဒီဗောဓိပင်တွေကိုသိပြီးတော့မြင်လို့ကြတာဘောဓိပင်ကိုတကယ်ဇေဒီပထိုးလိုပဲတကယ်ကိုးကွယ်ပူဇော်ကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဘောဓိပင်ကပရိဘောဂဇေဒီဖြစ်နေလို့မြတ်စွာဘုရားဒီဘောဓိပင်အောက်မှာပဲထက်ဝယ်တင်မင်ွေဖွဲ့ဖွဲ့ထိုင်ပြီးတော့မနက်သားတဲ့အရှင်ယန္တူတွေကိုလည်းပဲအောင်ခဲ့တယ်။ကိလေသာယန္တူတွေကိုလည်းပဲရတ္တမတ်နဲ့တက်ပြဲပြီးတော့ဘုရားဖြစ်သူရောက်တော်မူခဲ့တယ်။ဒီဘောဓိပင်အောက်မှာဘုရားဖြစ်သူရောက်တော်မူခဲ့ပြီးသုံးဆောင်ခဲ့တဲ့နေထိုင်ခဲ့တဲ့နေရာဖြစ်တဲ့အတွက်သတင်းသုံးတော်မူခဲ့တဲ့နေရာဖြစ်တဲ့အတွက်ဘောဓိပင်ဟာလည်းပဲပရိဘောဂဇေဒီထိုက်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမြတ်စွာဘုရားထဲမှာလည်းပဲအရှိတောင်တောင်ရည်စံကြီးနှမ်းမှာလည်းပဲပိရိလင်္ကာနိုင်ငံကပင့်လာတဲ့ဘောဓိဇေဒီကိုပွားပြီးတော့ပူဇော်ထားတယ်ဒါတွေကဘုန်းကြီးတို့ဇေဒီထိုက်ပါတယ်ကျောင်းထဲမှာဘောဓိပင်ရှိပြီဆိုရင်ဒါဇေဒီရှိတယ်လို့ခေါ်လို့ရပါတယ်ဘာဇေဒီလဲလို့ပြောရင်ပရိဘောဂဇေဒီတဲ့ဒါကြောင့်မို့ဒီဘောဓိမြောင်တွေနေဘာတွေအောက်မှာမယုံမသေးလောက်တာတို့မယုံမသေးစကားပြောတာတို့ဒီဘောဓိပင်အောက်ခြေရင်းမှာဖနက်စည်းတာတို့ဆိုတာအခါရဝဖြစ်တတ်ပါတယ်။ဒါကြောင့်မို့ဝေးဝေးမှာဖနက်ချိုးပြီးတော့ပူဇော်ရပါတယ်။အိန္ဒိယနိုင်ငံသီရိလင်္ကာနိုင်ငံကဂျန်တော်တွေလူတွေဟာဘောဓိပင်ကိုသိပ်ပြီးတော့မြေနိုးကြတယ်လို့ဘုန်းကြီးတို့မြန်မာနိုင်ငံပုဂ္ဂိုလ်တွေကြတော့ဘောဓိပင်ဟာဇေဒီထိုက်တယ်။ပရိဘောဂဇေဒီရွှေတဂုံဘုရားနဲ့အတူတူပဲလို့ဒါမျိုးသိတဲ့ပုဂ္ဂိုလ်ကြတော့အင်မတန်လဲပါပါတယ်။ဒါကြောင့်မို့အဲ့ဒီအရာတွေကပရိဘောဂဇေဒီလို့ခေါ်ရပါတယ်ဘုန်းကြီးတို့ရွှေတဂုံဇေဒီတော်ကြီးမှာလည်းပဲဒီတိုင်းပါပဲအတွင်ထဲမှာရှေးဖျားရှင်ရဲ့ရေစစ်တော်တို့တောင်ဝေးတော်တို့ထည့်ပြီးတော့ဆံတော်တို့ထည့်ပြီးတော့ထပ်ပနာခဲ့တယ်ဆံတော်တွေဆိုလို့ရှိရင်ဒါတွေကဓာတုဇေဒီလို့ပြောလို့ရပါတောင်ဝေးတော်တွေရေစစ်တော်တွေဆိုတာပရိဘောဂဇေဒီတွေဒါကြောင့်ဘောဓိမြောင်ပင်ဟာရွှေတဂုံဇေဒီနဲ့အတူတူတန်းတူထားပြီးတော့ကိုးကွယ်ပူဇော်ရမယ်ဇေဒီတစ်မျိုးပဲဆိုတာအားလုံးရှင်နေကျမ်းသမီးတော်ဖြစ်တဲ့ဥပောရှင်ရဟန်းမေတော်ဖြစ်တဲ့တောကင်ကြောင်းနေတဲ့ဘောအလုံးပြိတ္တတွေကိုဘုန်းကြီးကနားလည်အောင်ပြောပြကြဖြစ်တယ်ပေါ့အဲ့တော့ဘုရားရှင်ပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာကိုးကွယ်စရာတွေဟာတာရတ္တတီကာတွေမှာဆိုလို့ရှိရင်ဓာတုဇေဒီနောက်ပြီးတော့ဓမ္မဇေဒီပရိဘောဂဇေဒီသတ္တိဇေဒီနောက်ပြီးတော့အလုံးကျမ်းဂန်တွေပေါင်းလိုက်တယ်ဓမ္မပရထသရာဘုဒ္ဓကပါထသရာနဲ့တာရတ္တတီကာကျမ်းဂန်တွေပေါင်းလိုက်မယ်ဆိုရင်ဇေဒီလေးမျိုးရသွားပါတယ်ဓာတုဇေဒီဆိုတာဘုန်းကြီးစောစောကပြောခဲ့တဲ့ဘုရားရှင်ရဲ့ဓာတ်တော်တွေဓမ္မဇေဒီဆိုတာဓမ္မခန္ဓာတွေသို့မဟုတ်ဓမ္မခန္ဓာရေးထိုးထားတဲ့ပိဋကတ်စာအုပ်တွေကြောက်စာတွေပေးပြကရာတင်နာတွေသို့မဟုတ်ဓမ္မကိုနှလုံးသားထဲမှာထောင်ထားလို့ရှိရင်ဒီနှလုံးသားတွေဟာဒီပုဂ္ဂိုလ်တွေဟာဓမ္မဇေဒီထိုက်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စောစောကပြောတဲ့ပရိဘောဂဇေဒီဆိုတာဘုရားရှင်ရဲ့သုံးဆောင်ဖြစ်တဲ့သင်္ကန်းတို့တောင်ဝေးတို့ရေစစ်တော်တို့ဗောဓိပင်တို့ဘုရားရှင်တရံသုံးတော်မူခဲ့တဲ့ခန္ဓာကုတိကျောင်းတော်တို့ဒါတွေဟာ ပရိဘောဂဇေဒီတွေရွှေတကုံဇေဒီတို့မာမျက်မှုနိဇေဒီတို့လိုပဲမာမျက်မှုနိရုပ်ပွားတော်လိုပဲတန်းတူထားပြီးတော့ပူဇော်ရမယ့်ကြားတွေပါပဲနောက်ဆုံးချက်ကဘာလဲဆိုတော့ဥဋ္ဌိတကဇေဒီတဲ့ဥဋ္ဌိတကဇေဒီဆိုတာဘာကိုပြောတာလဲဆိုတော့ဘုရားရှင်ရဲ့ရုပ်ပွားတော်ချင်းတူတော်တွေကိုဥဋ္ဌိတကဇေဒီလို့ဒီလိုခေါ်ရပါတယ်ဘာဖြစ်လို့လဲဆိုတော့တတ်တော်တင်ကြမြတ်စွာဘုရားရဲ့ပုံတော်ကိုမှန်းပြီးတော့ထုလုပ်ထားတဲ့အတွက်ဘုရားရှင်ရဲ့ရုပ်ပုံတော်ကိုပွားပြီးတော့ထုလုပ်ထားတဲ့အတွက်အဲ့ဒါကိုရုပ်ပွားတော်လို့လည်းခေါ်ရပါတယ်။နောက်ပြီးတော့ဘုရားရှင်ရဲ့ရုပ်ဆင်းတော်ကိုမှန်းမြော်နိုင်အောင်ဖူးမြော်နိုင်အောင်ထုလုပ်ပူဇော်ထားတဲ့အတွက်ဆင်းတုတော်လို့လည်းဒီလိုလည်းခေါ်ရပါတယ်။အဲ့ဒီဆင်းတုတော်ရုပ်ပွားတော်ကဥဋ္ဌိတကဇေဒီတဲ့တတ်တော်ထင်ကြဘုရားရှင်ကိုမှန်းပြီးတော့ပူဇော်ရမယ်ဇေဒီတဲ့။ဒါကြောင့်ခေါင်းကြီးတို့ဘုရားဘာသာဝင်ဒီတကယ်ကိုးကွယ်ရမယ့်ဇေဒီဟာ၄မျိုးရှိပါတယ်ဓာတုဇေဒီတက်တော်တွေထည့်ထားတဲ့သို့မဟုတ်ဓာတ်တော်တွေဓာတ်တော်တွေထည့်ပြီးတော့တည်ထားကိုးကွယ်တဲ့ဇေဒီဓမ္မဇေဒီဓမ္မခန္ဓာဖြစ်တဲ့တရားတော်တွေတရားစာအုပ်တွေတရားကြောက်စာတွေတရားပေအခရာတင်ထားတဲ့ပေဒီဓာတ်တွေသို့မဟုတ်ဒီတရားတော်တွေကိုထည့်ပြီးတော့ထပ်ပနာထားတဲ့ဇေဒီသောမုဒီတရားတော်တွေကိုဆောင်းထားတဲ့နှလုံးသားပိုင်ရှင်ဖြစ်တဲ့ယဟန်တော်တွေလူပုဂ္ဂိုလ်တွေဒါတွေဟာဓမ္မဇေဒီတွေပါပဲ။ပရိဘောဂဇေဒီဆိုတာဘုရားရှင်ရဲ့အသုံးဆောင်ဖြစ်တဲ့သင်္ကန်းတော်တွေ၊တပိတ်တော်တွေ၊ကြောင်းဝေးတွေ၊ရေစစ်တွေ၊ဗောဓိပင်တွေ၊ကဏ္ဍပတိကြောင်းတော်လိုကြောင်းတော်မျိုးတွေဒါတွေဟာပရိဘောဂဇေဒီ။သောမုအဲ့ဒါတွေဖြည့်ပြီးတော့ထပ်ပနာထားတဲ့ဇေဒီဟာလည်းပဲပရိဘောဂဇေဒီတဲ့။ဩဒေတကဇေဒီဆိုတာဘုန်းကြီးတို့ရွှေတကုံဇေဒီတော်မှာလည်းပဲလေးမျက်နှာမှာဘုရားရှင်ရဲ့ကျုပ်ပွားတော်ကိုထူးပြီးတော့ပူဇော်ထားပါတယ်။နောက်ပြီးတော့ဘုန်းကြီးတို့မာမျက်မှနိဘုရားမှာလည်းပဲဘုရားရှင်ရဲ့ကျုပ်ပွားတော်ကိုရွှေတွေနဲ့ပူဇော်ပြီးတော့တပ်ပယ်သွားတည်ထားကိုးကွယ်ကြတယ်။ဒါတွေကိုတော့ဩဒေတကဇေဒီတွေတဲ့။ဒါကြောင့်မို့ဇေဒီဆိုတာအလုံးတန်းတူထားပြီးတော့ပူဇော်ရပါတယ်။အဲ့တော့ဘုရားပထိုးတွေဇေဒီတွေဘုန်းကြီးတို့ဇေဒီနဲ့ပထိုးကိုတချို့ဆရာတော်တွေကရှေးခေတ်ကထူးခြားတယ်လို့ဒီလိုလဲပြောကြပါတယ်ဘယ်လိုပြောလဲဆိုတော့ဒီမုတ်တေလိုင်းကြီးမပါတာကိုဇေဒီလို့ဒီလိုသူပြောကြပါတယ်မုတ်တေလိုင်းကြီးပါတာလို့တော့ပထိုးလို့ဒီလိုခေါ်ကြပါတယ်အဲ့တော့ပြန်ချုပ်လိုက်လို့ရှိရင်ပထိုးနဲ့ဇေဒီဘယ်လိုကွဲတယ်လဲဆိုတော့မုတ်ပိုင်းမုတ်တေလိုင်းကြီးမပါတာမှန်မြောက်ဇေဒီတော်လို့ဒီလိုခေါ်ကြတယ်မုတ်တေတိုင်းလေးပါရဟာယောမပါရဟာယောပထိုးလို့ခေါ်ကြပါတယ်အဲ့တော့မုတ်တေတိုင်းလေးမပါလို့ရှိရင်ဇေဒီလို့လည်းပဲခေါ်တယ်ပထိုးလို့လည်းခေါ်တယ်မုတ်တေတိုင်းလေးပါပြီဆိုရင်တော့ဇေဒီမဟုတ်ပထိုးလို့ခေါ်တယ်လို့ဒီဘုန်းကြီးတို့ပင်ရခေတ်ကအနန္တပင်ရခေတ်ကအမကြီးဖြစ်တယ်သူတို့တွေကဘလားအမကြီးကြီးသွားတယ်ဗိဒံတိကာမှာလည်းပဲဒီလိုပွင့်ဆိုထားတယ်ပေါ့ဒါမှမဟုတ်ဇေဒီဖြစ်ဖြစ်ပထိုးဖြစ်ဖြစ်ဘုရားရှင်ကဒီမှန်ပြီးတော့ပြုလုပ်ထားတဲ့ဟာတွေဖြစ်တဲ့အတွက်ကိုယ်ကိုယ်ရာတွေဖြစ်တယ်ဆိုတာတော့အတူတူပါပဲအဲ့တော့ကောင်းပြီဒီဇေဒီပထိုးတွေကိုဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ကိုယ်ကိုယ်ရာဖြစ်တဲ့ဒီဇေဒီလေးမျိုးကိုကိုယ်ကိုယ်ပူဇော်လို့ရှိရင်ဘယ်လိုကိုယ်ကိုယ်ပူဇော်ရမှာလဲဆိုတော့စောစောပါပဲဒိဋ္ဌံတေနေဘုဒ္ဓေသာတိတမေစိတ်တေတမံဖလံဒိဋ္ဌံတေသာတိတတ်တော်ထင်ထင်တည်ရှိခြင်းဝယ်ပူမြင်ရာညာရှင်တော်မြတ်ဘုရား၌၎င်းနေဘူးနေသာတိချွေပြီးနေဘူးစံတော်မူသည့်သုံးလူထွတ်တာရှင်တော်မြတ်ဗျာ၌၎င်းစိတ်ဒီဂုံတော်အယုံကောင်းစွာတုံ၍တလုံးလဲလဲမိဝဲဆဲတုံစိတ်နှလုံးသည်တမေတရာပင်များရာရာဝဲမကွာတန်းလူကြီးမြပါမူကားတမန်ဖလန်ကျူပင်အံတန်တန်သည့်ဤကံကြီးမြတန်းတူရနိုင်လေတော့၏တဲ့အဲ့တော့ဒီဇေဒီဓာတုဇေဒီစတဲ့ဇေဒီလေးမျိုးကိုပူဇော်တဲ့အခါမှာဘယ်လိုပူဇော်ရမလဲဆိုတော့ဇေဒီတွေကိုပူဇော်လို့ရှိရင်လည်းတတ်တော်ထင်ကြမြတ်စွာဘုရားရှိသလိုတတ်တော်ထင်ကြမြတ်စွာဘုရားကိုပူဇော်သလိုပူဇော်ကြပါ့။အဲ့ဒီလိုပူဇော်လို့ရှိရင်ဘာဖြစ်လဲဆိုတော့သမေစိတ်တေသမံဖလံတတ်တော်ထင်ကြမြတ်စွာဘုရားကိုတကယ်ကိလသမာဓိတွေပညာဂုံတွေဝိမု ക്തി ဂုံတွေဝိမု ക്തി ညာနာတ္တနာဂုံသို့မဟုတ်အများကြီးတဲ့အရဟံစတဲ့ဂုဏ်တော်တွေနဲ့ပူဇော်တဲ့ပုဂ္ဂိုလ်မှာကုသိုလ်တွေဖြည့်ပြီးတော့အဲ့ဒီကုသိုလ်တွေကပါရမီအဆင့်ရောက်ပြီးတော့နောက်ဆုံးမှာမဂ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ပဲဒီဇေဒီလေးမျိုးကိုတတ်တော်တရားဘုရားရှင်ကိုအာယုံပြုပြီးတော့ခေါင်းကြီးတို့ကိုးကွယ်ပူဇော်လို့ရှိရင်လည်းပဲဒီကုသိုလ်တွေဟာရိုးရိုးကုသိုလ်မဟုတ်ဘဲနဲ့ပါရမီကုသိုလ်အဆင့်ရောက်ပြီးတော့နောက်ဆုံးမဂ်ဖို့နိဗ္ဗာန်အကြည့်မလေးပါးဖို့လေးပါးနဲ့နိဗ္ဗာန်ချမ်းသာအကြည့်မျက်မှောက်ပြုခံစားနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ရတယ် ဒီလိုဖြစ်ရတာဘာဖြစ်လို့လဲဆိုတော့ကောင်းမြတ်တဲ့စိတ်ဓာတ်စင်ကြယ်တဲ့စိတ်ဓာတ်ကြောင့်ဖြစ်ရတာပါတတ္တရရာဘုရားရှင်ကိုပူရပေမဲ့အရှင်ဒီဝရတ္တဆိုလို့ရှိရင်တတ္တရရာဘုရားရှင်နဲ့တွေ့ပြီမဲ့လို့မြတ်စွာဘုရားပေါ်မှာမကောင်းတဲ့စိတ်တွေထားလိုက်တဲ့အခါမှာအဝိဇ္ဇိမရေကိုကြာကြာသွားရပါတယ်တတ္တရမြတ်စွာဘုရားနဲ့ပူရပေမဲ့လို့စိန်စမာနဝိကာဆိုတဲ့ဒီစိန်စမာနဆိုတဲ့မျိုးသမီးတွေကြတော့လည်းပဲအပင်မရေကိုကြောက်သွားရတာပဲဘာဖြစ်လို့လဲဆိုရင်စိတ်ထားမကောင်းလို့တဲ့မထကုဏလီမျိုးသားကြတော့လည်းပဲမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာသူ့ရဲ့ဖခင်ကသိပြီလို့ကစိနေတဲ့တစ်ချိန်ကြီးပေါ့သူ့အတဝါယောဂဖြစ်တဲ့အခါမှာရှေးမကူပဲနဲ့ချိန်မီလူလေးနဲ့ရှောက်ပြတဲ့အခါမှာယောဂကပြင်းထန်လာတယ်ကျောင်းကကျင်းတက်လာတဲ့အခါမှာအိမ်ထဲမှာလူမမမေးလာတဲ့ပုဂ္ဂိုလ်ကြီးပစ္စည်းဥစ္စာတွေကြည့်ပါဆိုလို့ဆိုပြီးအိမ်ရင်ပြန်ပတ်ထုတ်လိုက်တဲ့အခါမှာအိမ်ပြန်ပတ်မှာမျက်နှာငယ်လေးနဲ့နေရတဲ့အချိန်မှာမြတ်စွာဘုရားကရောင်ကြီးတော်လေးတွန်းပြီးတော့ငါဖရာရဲ့ပေါ်မှာစိတ်နဲ့ကြည်ညိုလိုက်လို့ရှိရင်ကောင်းကျိုးတွေရနိုင်တယ်လို့ဒီလိုသဘောထားပြီးတော့မြတ်စွာဘုရားကြွတဲ့အခါမှာမထကုန်ဒီတို့သားရောင်ကြီးတော်လေးကိုမြင်ပြီးတော့နောက်နဲ့ကြည့်လိုက်တဲ့အခါမြတ်စွာဘုရားရဲ့တပ်ပေတော်တဲ့အရှင်အဲ့တက်တဲ့အချင်းကိုအာယုံပြုပြီးတော့သီလတမာတိပညာအရဟံဘုံတော်တွေကိုအာယုံပြုပြီးတော့သုတည်တဲ့အခါမှာမြတ်စွာဘုရားကိုကြည်ညိုတဲ့စိတ်ထားကလေးနဲ့တာဝတိနာနဲ့ပြည့်ရောက်သွားပါတယ်။တာဝတိနာနဲ့ပြည့်ရောက်ပြီးတဲ့အခါမှာမြတ်စွာဘုရားထံတရားလာနာယူတဲ့အခါမှာသောတာပတ္တိမသောတာပတ္တိဖို့ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာသူတော်ကောင်းဖြစ်သွားတယ်တဲ့။အဲ့တော့တတ္တရိယာမြတ်စွာဘုရားကိုစိတ်နဲ့ကြည်ညိုလိုက်တဲ့ဒီမှာသောတာပတ္တိဖို့ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာသူတော်ကောင်းဖြစ်သွားတယ်တဲ့အဲ့တော့တတ္တရိယာမြတ်စွာဘုရားကိုစိတ်နဲ့ကြည်ညိုလိုက်တဲ့အတွက်ကုသိုလ်ပါရမီတွေဖြစ်ပြီးတော့နှက်ပြည့်ရောက်ရောက်နေမှာကပဲနဲ့ဒီဘုရားကိုကြည်ညိုတဲ့စိတ်ကြောင့်သောတာပတ္တိမှာသောတာပတ္တိဖို့ရောက်တယ်ဆိုတာဘုန်းကြီးတို့ပါဠိထာထာတွေမှာထင်ရှားရှိပါတယ်ဒါပါဖြစ်လို့လေဆိုတော့ကောင်းတဲ့စိတ်ထားနဲ့တတ်တော်ထင်ရှားမြတ်စွာဘုရားကိုဖူးမြော်ကြည်ညိုပြီးတော့ဘုံတော်တွေကိုအာယုံပြုခဲ့တဲ့အကျိုးတဲ့ဒါမဖွနိဗ္ဗာန်ကြည်ကြသွားနိုင်ပါလေရှင်ဒီဝရတ္တစိန်စမာနာတို့မျိုးသမီးတွေကြတော့လေတတ်တော်တရားဘုရားရှင်နဲ့ဖူးတွေ့ရပြီပဲဘုရားရှင်ပေါ်မှာကြည်ညိုတဲ့စိတ်မရှိဘဲနဲ့ရိုးရိုးမကောင်းတဲ့စိတ်ထားတွေထားလိုက်တဲ့အတွက်အဝိဇ္ဇိမရေကြည်ကြသွားရတဲ့တာရကတွေရှိတယ်တဲ့ဒါကြောင့်ဒီတတ်တော်ရာမြတ်စွာဘုရားရှင်ကိုလည်းပဲကြည်ညိုတတ်လို့ရှိရင်ကုသိုလ်တွေရပါရမီတွေဖြည့်နဲ့ရွာတွေပါတွေရောက်နိဗ္ဗာန်ကြီးမညံပုံညံနဲ့မျက်မှောက်ပြုနိုင်တယ်လို့ပဲတတ်တော်ရာမြတ်စွာဘုရားနဲ့ပူရပြီမဲ့လို့ဘုရားရှင်ကိုပူရပြီမဲ့လို့စိတ်ထားမကောင်းဘူးဆိုရင်အပင်ကြီးရောက်သွားတာပါပဲဒီလိုပဲတတ်တော်ရာမြတ်စွာဘုရားမရှိတဲ့နောက်ပိုင်းခုချိန်မှလည်းပဲမြတ်စွာဘုရားကသူ့ရဲ့ကိုယ်စားကိုယ်ပွဲကိုဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီဥဒိတဇေဒီဒီစီဒီလေးပါးကိုထားခဲ့တယ်ဒီစီဒီလေးပါးကိုတတ်တော်တင်ကြမြတ်စွာဘုရားကိုအာယုံပြုပြီးတော့အရဟံစတဲ့ဘုံတော်တွေသီလတမာတိပညာစတဲ့ဘုံတော်တွေကိုအာယုံပြုပြီးဖူးတယ်ဆိုလို့ရှိရင်လည်းပဲဒီမျိုးသားမျိုးသမီးကကုသိုလ်တွေရှင်းပြီးတော့ဒီကုသိုလ်တွေကပါရမီအဆင့်ရောက်ပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုသွားနိုင်ပါတယ်ဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့ပါရမီဆင့်မြောက်ပဲနဲ့ရိုးရိုးရုပ်ပွားတော်တွေကိုဇေဒီတော်တွေကိုသွားဖူးတဲ့ကားပြောဖို့ရှင်းဖို့အတွက်ဘုသူတ္တလောက်ပဲသဘောထားပြီးတော့ကိုယ့်ရဲ့စိတ်ပျော်ရွှင်မှုအတွက်ပဲသွားကြတယ်ဟေလာဟာလာနဲ့ဖရာကိုဘုံတော်ကိုထင်ပြီးတော့အာယုံမပြူပဲနဲ့ဖရာရှင်ရဲ့တတ်တော်ထင်ရှားရှိစဉ်ကလုံပုံကိုင်းပုံလေးသီလသမားတွေပညာတွေကိုအာယုံမပြူပဲနဲ့ဟေလာဟာလာနဲ့သွားပြီးတော့ပျော်ပွားစားတယ်လို့သွားတယ်ဆိုလို့ရှိရင်လည်းပဲအကာရဝဖြစ်ပြီးတော့ဒါတွေဟာနိဗ္ဗာန်ကြီးမရောက်တော့ဘူးကုသိုလ်နည်းနည်းပါးပါးပဲရကြရမှာပေါ့ဒါကြောင့်မို့ဒီတရားမြတ်စတဲ့ရှင်းသူတော်ကောင်းတွေကတတ္တရိယာမြတ်စွာဘုရားပဲဖြစ်ဖြစ်တတ္တရိယာဘုရားမရှိတော့တဲ့နောက်ပိုင်းမှာဇေဒီတော်မျိုးစတဲ့ဟာရီကိုပဲဖြစ်ဖြစ်ဓာရီကိုပူဇော်တဲ့အခါမှာစိတ်ထားတူလို့ရှိရင်အကျိုးတူပါလေတဲ့စိတ်ထားကကောင်းမြတ်လို့ရှိရင်တတ္တရိယာမြတ်စွာဘုရားကိုဖူးပြီးတော့သိဉ္ဇဉ်ဓူတွေဂုံတော်တွေကိုအာယုံပြုပြီးတော့မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်လို့ပဲဟောဒီဇေဒီတော်တွေဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ဖူးမြော်တဲ့ပုဂ္ဂိုလ်တွေကလည်းပဲတရားတရားစတဲ့စိတ်စေနာတွေတူမြလို့ကောင်းမြတ်လို့ရှိရင်လည်းပဲမဖို့နိဗ္ဗာန်ကြီးရောက်သွားနိုင်ပါတယ်လို့ဒီလိုပြောလို့ရဖြစ်တယ်ပေါ့ဒါကြောင့်မို့သေတော်ပဏိတိဟေတုဤတတ္တာကိစ္ဆန္တိတုပ္ပတေတတ္တာသူယောကုဘာများပြားစွာတောင်းတတ္တဝါပေါင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ဓာတ်ကြီးမှသူစဉ်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင်းသူကတိလူရွာတထံချမ်းသာဆံ၍နိဗ္ဗာန်တိုင်း၏အကောင်းဆုံးသောဂတိတုကိစ္ဆန္တိပါရမီစွမ်းသလောက်သက်သန်ပေါအောင်လှမ်းရောက်နိုင်ကြပြီကိုတည်း ီးတို့ဒီနေရာမှာအတ္တတထမထေဆိုတာဘုန်းကြီးတို့ဘုရားရှင်လက်ထက်ကရှိခဲ့ပါတယ်အဲ့ဒီအတ္တတထမထေရဲ့နှလုံးသားနှလုံးသွင်းလေးကိုညီညွန်းပြီးတော့ဘုန်းကြီးတို့ပြောပြပါအဲ့ဒီအတ္တတထမထေလိုပဲဘုရားပြုတဲ့ဗုဒ္ဓံတော်တိဘာဝနာစတဲ့သမထဝိပဿနာတွေပွားများတဲ့အခါပဲဖြစ်ဖြစ်ဝိပဿနာရှိတဲ့အခါမှာပဲဖြစ်ဖြစ်ဒါမှမဟုတ်ဒါနသီလဘာဝနာပြုလုပ်တဲ့အခါမှာပဲဖြစ်ဖြစ်ဇေဒီလေးမျိုးကိုပူဇော်တဲ့ဗုဒ္ဓံတော်တိဘာဝနာစတဲ့သမထဘာဝနာတွေကိုပွားများတဲ့အခါမှာပဲဖြစ်ဖြစ်အဲ့ဒီအတ္တတထမထေလူလှုပ်လို့ရှိရင်မြတ်စွာဘုရားကိုပူဇော်ရာရောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဒါကြောင့်အဲ့ဒီအကြောင်းကိုခေါင်းကြီးနည်းနည်းလေးပြောပြပါမြတ်စွာဘုရားပရိနိဗ္ဗာန်ဆံတော့မယ်လို့တော့လေးလလောက်လို့တဲ့ကောင်မြတ်စွာဘုရားငါတရားဟာတဲ့။နောင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မယ်လို့အာယုသင်္ကာရလွတ်တော်မူလိုက်တယ်ပေါ့။အဲ့ဒီလိုမြတ်စွာဘုရားရှင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မတဲ့လေကြာတဲ့အခါမှာယဟန်တော်ရိယဘာလို့ကြာတယ်လို့ဆိုစူဝေးတိုင်တိုင်ကြာတယ်။ငါတို့မြတ်စွာဘုရားကိုဘယ်လိုပြုစုကြလဲ။မြတ်စွာဘုရားကိုငါတို့ဘယ်လိုပူဇော်ကြလဲ။မြတ်စွာဘုရားအတွက်ငါတို့ဘယ်လိုဆောင်ရွက်ကြမယ်ဆိုပြီးတော့တိုင်ရင်ပြီးတော့ပြာရာဆက်ပြီးတော့လုပ်လေရှုပ်လိုက်ကြတာ။အဲ့ဒီအချိန်မှာအတ္တတထမထေဆိုတဲ့ယဟန်တစ်ပါးကတော့အဲ့ဒီယဟန်တော်ကြီးနဲ့မတူဘူးပေါ့။တနေရာတည်းသွားပြီးတော့မြတ်စွာဘုရားရှင်နဲ့မသွားဘူး။မြတ်စွာဘုရားရှေ့လည်းပဲမသွားဘူး။ယဟန်တော်ကြီးနဲ့လည်းပဲမတိုင်မြင်ဘူး။ဘာမှလည်းပဲဝင်မလို့ပဲနဲ့သူတို့လုံမဲ့လူတွေရှိတာပဲဆိုပြီးတော့အလုံးမြတ်စွာဘုရားရဲ့ဝေယဝိသလုံမဲ့ပုံကိုယ်တွေရှိတဲ့အတွက်တနေရာမှာသွားပြီးတော့တရားအထုတ်နေတာပဲ။အဲ့တော့ကျန်တဲ့ယဟန်တော်ကြီးကတွေ့သွားတဲ့အခါမှာငါတို့ကတော့မြတ်စွာဘုရားသိနေပါဆံတော့မယ်လို့သိတဲ့အတွက်မြတ်စွာဘုရားအတွက်ဝေယဝိသတွေလုံးကြမြတ်စွာဘုရားအတွက်လုံးတဲ့လုံးထိုက်တဲ့ကိစ္စတွေကိုတိုင်ပင်ကြတယ်လှုပ်ရှုပ်နေတယ်သူကတော့ဒီမှာလာပြီးတော့ရေးရေးဆေးဆေးနေတယ်ဆိုပြီးတော့အဲ့အတ္တတထမထေကိုယဟန်တော်ကြီးကဆွဲခေါ်ပြီးတော့မြတ်စွာဘုရားကိုခေါ်လာခဲ့ကြတာမြတ်စွာဘုရားကဘာဖြစ်တာလဲလို့မေးလိုက်တဲ့အခါမှာယဟန်တော်ကြီးကဒီလိုပဲဗျာတပည့်တော်တို့ကတော့မြတ်စွာဘုရားအတွက်ဝေယဝိသတွေလုံးကြမြတ်စွာဘုရားကိုပူဇော်ဖို့တိုင်ပင်ကြနေချိန်ဒီကုန်နေကြတာဒီမထေရတော့လာပြီးတော့တိုင်ပင်ပေါ်လဲမရပဲတပါးတဲ့နေတယ်ဗျာသူလျှောက်တော့မြတ်စွာဘုရားဟုတ်သလားလို့ပြီးတော့ဟုတ်တဲ့ကြောင်းလျှောက်တော့လျှောက်တော့တိုင်ပင်မြတ်စွာဘုရားကိုတပီးတော့တဲ့ဖျားရှင်ဟာနောင်လေးလကြာတဲ့အခါမှာပြိဋိဘံဆံတော့မယ်အဲ့တော့ငါဖျားရှင်ပြိဋိဘံမဆံခင်မှာကိလေသာတွေကုန်တဲ့အတဝရပုံခန်းနဲ့ဉာဏ်အဖြစ်ကိုရောက်အောင်ကြိုးစားပြီးတော့မြတ်စွာဘုရားကိုငါပူဇော်မယ်ဆိုတဲ့စိတ်ထားနဲ့တပည့်တော်ဟာမလာခြင်းဖြစ်ပါတယ်မြတ်စွာဘုရားလို့ကြောက်တော့မြတ်စွာဘုရားကဗာမိတ်တော်ပြလိုက်တဲ့ဆိုတော့ယန်းနေတယ်နာယီကန္တာဒီပူဇင်တာမံပူဇင်တိဓမ္မာနုဓမ္မာပတိပတိယပနမံပူဇင်တိတဲ့ယန်းတို့တဲ့ကန္တာဒီနာယိကန္တာရီပူဇင်တာကန္တာရီနတ်တာပန်းစရှိသောလူပဲဝတ္ထုတို့ဖြင့်ပူဇင်တာပူဇော်ကြတဲ့လူနဲ့ပြန်မှာတတ္တဝါတို့သည်မင်္ဂလာပြားကိုနတ်ပူဇင်သည့်ပူဇော်ရာမရောက်ကုန်ပူဇော်သည့်ပူဇော်ရာအဖြစ်မဖြစ်ကုန်ဓမ္မနုဓမ္မာပฏิပတ္တိယာလောကုတ္တရာတရား၉ပါးလျော်သောသီလသမထဝိပဿနာကျင့်စဉ်စသည်ဖြင့်စသောအကျင့်မြတ်ဖြင့်ပူဇင်တာပူဇော်ကြတဲ့လူနဲ့ပြန်မှာတတ္တဝါပေါင်းတို့သည်မင်္ဂလာပြားကိုပူဇင်သည့်ပူဇော်ရာအဖြစ်ဖြစ်လေကုန်၏တဲ့မြတ်စွာဘုရားကမိန့်တော်မူလိုက်တဲ့ဆိုတာသိမှတ်သားစရာကောင်းပါတယ်ယဟန်တို့တဲ့ဟောဒီအတ္တတ္ထမထေလိုပဲငါဘုရားကိုမြတ်စွာဘုရားရဲ့ခေါ်ကြတော်မူခဲ့တဲ့တရားတော်တိုင်းလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ကိုရအောင်အားထုတ်မယ်ဆိုပြီးတော့မဖို့နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနတွေပြုကြတယ်ဆိုရင်ဒါမှဘုရားကိုပူဇော်ရာရောက်တယ်မဖို့နိဗ္ဗာန်ကိုရည်မှန်းပြီးတော့မဖို့နိဗ္ဗာန်ရဖို့အတွက်သီလတွေထောက်တည်ကြရတဲ့ဆိုရင်ငါဘုရားကိုပူဇော်ရာရောက်တယ်။မဖို့နိဗ္ဗာန်ရဖို့အတွက်ဗုဒ္ဓံတော်တိဘာဝနာတွေမေတ္တာဘာဝနာစတဲ့သမထဘာဝနာတွေပွားတယ်ဆိုရင်လည်းငါဘုရားကိုပူဇော်ရာရောက်တယ်။မဖို့နိဗ္ဗာန်ရဖို့အတွက်ဝိပဿနာကျင့်ခြင်းတွေကိုကျင့်နေတယ်ဆိုရင်လည်းဒီပုဂ္ဂိုလ်ကငါဘုရားကိုပူဇော်ရာအစ်စ်နဲ့ပူဇော်ရာရောက်တယ်ဒီလိုမှမဟုတ်ပဲနဲ့အပြင်ပန်းလေးနဲ့ပန်းနဲ့ဒါလေးနဲ့ပူဇော်ရုံညနေတော့ငါဘုရားကိုပူဇော်ရာအစ်မဟုတ်ပါဘူးလေပူဇော်ရာအစ်မရောက်ပါဘူးတကယ်ဓမ္မအစ်နဲ့ပူဇော်ရာမရောက်ပါဘူးလို့မြတ်စွာဘုရားကမင်ကြားတော်မူခဲ့တယ်ပေါ့အဲ့တော့ဒီနေရာမှာမြတ်စွာဘုရားမင်ကြားတဲ့စကားလေးတွေမှာဘာပါလဲဆိုတော့ဓမ္မနုဓမ္မပฏิပတ္တိယာပူဇင်တာမံပူဇင်တိတဲ့ဓမ္မနုဓမ္မပฏิပတ္တိယာပနလောကုတ္တရာတရား၉ပါးလျော်သော အကျင့်မြတ်ပฏิပတ်ခြင်းမံမလာဘုရားကိုပူဇင်းသည့်အစ်စ်ပူဇော်ရာရောက်ကုန်၏တဲ့ကိုလုပ်တဲ့လုပ်ငန်းလေးဟာဒါနာပဲဖြစ်ဖြစ်သီလပဲဆောက်တည်ဆောက်တည်ဘာဝနာကိုပဲကြွားကြွားကိုလုပ်တဲ့ပြုသူဟာမဂ္ဂိုလ်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တယ်မဂ္ဂိုလ်နိဗ္ဗာန်ရစေနိုင်တယ်ဆိုရင်အဲ့ဒီအကျင့်မြတ်တွေဟာမြတ်စွာဘုရားကိုပူဇော်ရာရောက်တယ်ကြောင်းမြန်ပြန်လိုက်ဒါနာပဲလုပ်လို့သီလပဲဆောက်တည်ဆောက်တည်သမထဘာဝနာတွေပဲကြွားကြွားမြတ်စွာဘုရားကြီးမှန်းထားတဲ့မဂ္ဂိုလ်နိဗ္ဗာန်ရဖို့အတွက်မဟုတ်ဘဲနဲ့လောကီစည်းစိမ်တွေတိုးပွားဖို့အတွက်ဒါမှမဟုတ်ဘုံပကဒနာတွေနဲ့နာမည်ကျော်ဖို့အတွက်လူတဲ့လူတဲ့မှာနာမည်တစ်လုံးရဖို့အတွက်ဒါမှမဟုတ်ကိုယ့်ရဲ့ญาတိတွေမြဲဖို့အတွက်မြတ်စွာဘုရားကိုပူဇော်တယ်ဒါနတွေလုပ်တယ်သီလတွေထောက်တည်တယ်အဋ္ဌံတွေဝင်တယ်ဗုဒ္ဓနာသတိဘာဝနာမေတ္တာဘာဝနာတွေကိုလည်းပဲญาတိဘုံတရင်အတွက်သူများချီးကျူးခံဖို့အတွက်ပစ္စည်းဥစ္စာတွေများပေါများလာဖို့အတွက်မဂ်ဖို့နိဗ္ဗာန်ရဖို့အတွက်မဟုတ်ပဲနဲ့လူချမ်းသာနတ်ချမ်းသာတွေခံစားနိုင်ဖို့အတွက်ဒါလောက်တင်ကြီးမှန်းပြီးတော့လုပ်လို့ရှိရင်ဒါမြတ်စွာဘုရားကိုပူဇော်ရမရောက်ဘူးဆိုတဲ့အဓိပ္ပာယ်ပြရပါဘူး။ဒါကြောင့်မို့လူချင်းတူတော်လည်းပဲအသက်ရှူခြင်းကွဲတယ်ဆိုသလိုပဲတချို့လုပ်တဲ့ဒါနသီလဘာဝနာတွေကမြတ်စွာဘုရားကိုပူဇော်ရရောက်ပြီးတော့မဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်စေနိုင်တယ်လို့ပဲတချို့ရဲ့ဒါနသီလဘာဝနာတွေဟာမဂ်ဖို့နိဗ္ဗာန်အတွက်လည်းပဲမရနိုင်ဘူး။မြတ်စွာဘုရားလည်းပဲပူဇော်ရမရောက်တဲ့ပုသူပြုနည်းတွေဖြစ်တယ်၊ရှိတယ်ဆိုတာဒီမြတ်စွာဘုရားမင်ကြားတော်တဲ့စကားကိုခေါင်းကြီးတို့သေချာလေးနားယူရမှာပေါ့။ဒါကြောင့်မို့ယနေ့စကားဦးဘောရှင်တက္ကမတော်တင်ကြောင်းတဲ့ဘဝအာလုံးတော်တက္ကမတွေဒါနပြုတယ်ဆိုလို့ရှိရင်လည်းပဲငါတို့ဘလို့စိတ်ထားနဲ့ဒါနပြုတာလဲ။မဂ်ဖို့နိဗ္ဗာန်အတွက်ရည်မှန်းပြီးတော့ပြုတယ်ဒီဒါနဟာခေါင်းကြီးတို့မဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ရည်မှန်းပြီးတော့ပြုပေး။သို့မဟုတ်ဘုရားကြီးတော်တို့ဒီနေ့ပြုတဲ့ကုသိုလ်ဟာဒီနေ့ပြုတဲ့ဆွမ်းနေပါလေလှူဒါန်းလိုက်ကြတယ်။ဒီဆွမ်းနေကိုတန်ခါတော်ရှင်မြတ်တွေဖုံးပေးပြီးတော့တန်ခါတော်ရှင်မြတ်တွေကိုကျမ်းမစိတ်ချမ်းသာစွာနဲ့အလုံးလုံးနိုင်ပြီးတော့အသိဉာဏ်တူတွေရကြပါစေဆိုတဲ့မေတ္တာစိတ်ထားတန်တဲ့နဲ့လှူဒါန်းတယ်။ပြီးတော့မိမိတို့အတွက်လည်းပဲဆင်းရဲကတိချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုထောက်ပံ့ဖြစ်ပါစေလို့ရည်ညွှန်းမယ်ဆိုရင်အဲ့ဒီဒါနဟာဓမ္မနဲ့ဓမ္မပရိပန္နာဖြစ်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဒီဒါနကြောင့်မဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်သွားမှာလို့အဲ့ဒါမြတ်စွာဘုရားကိုပူဇော်ရာရောက်ပါတယ်။တကယ်ကိုအစ်စ်မှန်ကိုပူဇော်ရာရောက်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့တချို့ပုဂ္ဂိုလ်တွေလုပ်တယ်လို့ပေါ့။ဟာငါတို့ဒါနပြုအောင်မှဒီလိုဒါနပြုမှငါတို့ญาတိသတ္တန်ဟာမြဲလေလေ။အားငါတို့ဒီလိုဒါနပြုမှငါတို့ကိုအထက်လူကြီးတွေကကြည်ပြူလိမ့်မယ်။ငါတို့ဒီလိုလုံးမှငါတို့ရဲ့အာဏာတွေဟာမြဲလိမ့်မယ်။ငါတို့ဒီလိုပူဇော်မှနောက်ဘဝမှာလူချင်းရင်လည်းပဲစီးစင်ဥစ္စာတွေခံစားရလိမ့်မယ်။ငါတို့ဒီလိုလုံးမှလူတော်သူတော်တွေမှာဒါနရှင်ဘာပွေကြီးတွေညာပွေကြီးတွေရလိမ့်မယ်လို့ဒီလိုစိတ်ထားနဲ့ဒါနလုပ်ပြီးဆိုရင်လည်းပဲဒီပုဂ္ဂိုလ်ဟာသူ့ရဲ့ကုသိုလ်ဒါနဟာမဂ်ဖို့နိဗ္ဗာန်ရောက်အောင်မဟုတ်တဲ့အတွက်မြတ်စွာဘုရားကိုပူဇော်ရလည်းမရောက်ပါဘူးမဂ်ဖို့နိဗ္ဗာန်လည်းပဲမရနိုင်ဘူးတဲ့ဒါကြောင့်မို့ဒီလိုကိုယ့်ရဲ့ဒါနလုပ်တဲ့အခါမှာလည်းပဲစီးစီးဆက်ဆက်လုပ်ရပါတယ်ကိုဒါနဟာဘာရည်ရွယ်ချက်နဲ့လုပ်တာလဲနိဗ္ဗာန်ကိုမျက်မှောက်ပြုဖို့လုပ်တာလားဘုံပကာတနာအတွက်ญาတိကုန်သိအတွက်လုပ်နေတာလားနိဗ္ဗာန်အတွက်မျက်မှောက်ပြုဖို့လုပ်တယ်ဆိုရင်အဲ့ဒါဟာမြတ်စွာဘုရားကိုဓမ္မာနိဓမ္မပฏิပတ်နဲ့ပူဇော်ရရောက်တယ်ဒါကြောင့်ခေါင်းကြီးတို့တရားထိုင်နေတဲ့အခါမှာဘယ်လိုပြောကြလဲဆိုတော့ဘယ်လိုဆိုကြလဲဆိုတော့ဣမာယဓမ္မာနုဓမ္မပฏิပတိယာဗုဒ္ဓံပူဇေမိတဲ့ဣမာယဓမ္မာနုဓမ္မပฏิပတိယာလောကုတ္တရာတရား၉ပါးလျော်သောဤအချင်းမြတ်ပฏิပတ်ဖြင့်ဗုဒ္ဓံမြတ်စွာဘုရားကိုပူဇေမိပူဇော်ပါ၏ခရာလို့ရှင်းစရာတော်ကြီးစီစဉ်သွားတာသိသိပဲရှိပါတယ်အဲ့တော့ကိုယ်လုံးတဲ့ဒါနဟာမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပြီးတော့ဓမ္မာနုဓမ္မပိပန္နမဂ်ဖို့နိဗ္ဗာန်ရဖို့အတွက်တကယ်ထောက်ပံ့ဖြစ်တယ်မဂ်ဖို့နိဗ္ဗာန်ရည်မှန်းတူတယ်ဆိုရင်ဒါမြတ်စွာဘုရားကအစ်စ်မှန်နဲ့ပူဇော်ရာရောက်တယ်တဲ့ญาติဘုံသိင်းနေစောစောကပြောတဲ့ဘုံပကာတနာတွေနဲ့လုံးတွေးပြီးတော့လောဘတွေဒေါသတွေနဲ့တူတဲ့ဒါနဟာသိမ့်ပေါင်းမြောင်များစွာဘလောက်ပဲကုန်ကုန်နဲ့မြတ်စွာဘုရားကိုပူဇော်ရာမရောက်ဘူးဆိုတာဒီဓမ္မအတ္တတ္တဒီဝိထုကိုကြည့်လို့ရှိရင်သိပါတယ်နောက်ပြီးတော့သီလထောက်တည်တဲ့အခါမှာလည်းပဲယနေ့တရားဓမ္မတွေအားလုံးပုဂ္ဂိုလ်ကိုစီစေရပါပါငါသီလထောက်တည်တယ်သီလထောက်တည်တာဘာကြီးရဲ့ချက်နဲ့လဲအာငါတို့ကငါးပါးသီလကိုမြဲလုံတယ်ဘသူတို့မြဲမလုံဘူးဆိုပြီးသူများကိုနှိမ့်ချဖို့ထောက်တည်တာဆိုရင်လည်းပဲဒါမြတ်စွာဘုရားပူဇော်ရမရောက်ပါဘူးအာဘသူတို့များသီလမထောက်တည်နိုင်ငါတို့ကတော့မြဲတဲ့သီလထောက်တည်နိုင်တယ်ဆိုပြီးသူများကိုရှုံချလိုတဲ့စိတ်ကိုယ့်ကိုယ်ကိုကြတော့တကယ်ဟိုပဲပျောက်ပြင့်ခြင်းနဲ့စိတ်ခြေပြားထောက်ခြင်းနဲ့စိတ်တွေနဲ့သီလထောက်တည်တယ်ဆိုရင်လေဒီပုဂ္ဂိုလ်ကမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့လည်းမဖြစ်နိုင်ဘူး မြတ်စွာဘုရားကိုလည်းပဲအစစ်မှန်တဲ့ပူဇော်ရမရောက်ပါဘူးသူ့ရဲ့ကုသိုလ်ဟာလည်းပဲလောကီချမ်းသာနဲ့အဆုံးသတ်သွားနိုင်တယ်တဲ့အဲ့တော့ဘလို့စိတ်ထားနဲ့လောရမှာလဲဆိုတော့ဩဘုရားဆတဲ့သူတော်ကောင်းတွေဟာဒီတိလတွေကိုခိုင်မြဲအောင်၆တည်တယ်လို့ငါလည်းပဲခိုင်မြဲအောင်၆တည်တယ်အဲ့တော့ဘုရားဆတဲ့သူတော်ကောင်းတွေနဲ့ကျင့်တင်တူအောင်ကျင့်မယ်နောက်ပြီးတော့ငါဒီတိလက၆တည်လိုက်လို့ရှိရင်အလုံးစုံသတ္တဝါတွေကိုကိုကျမ်းမာခြင်းစိတ်ချမ်းသာခြင်းကိုပေးလို့ရရောက်တယ်ပေါ့သူတစ်ပါးတမတ်တဘူးဆိုရင်သတ္တဝါတွေကိုအသက်ကိုပေးလို့ရရောက်တယ်သူတစ်ပါးဥစ္စာကိုမခိုးဘူးဆိုရင်အိမ်ကြီးချင်းပုဂ္ဂိုလ်တွေကိုငါစိတ်ချမ်းသာမှုပေးလို့ရရောက်တယ်သူများပြည့်စုံမခိုးတဲ့ပုဂ္ဂိုလ်နဲ့တူနေရတာသိစိတ်ချမ်းသာတာပဲအဲ့တော့ဒီစိတ်ချမ်းသာမှုကိုငါသူဥစ္စာကိုမခိုးခြင်းအပြင်ဒီသိက္ခာပုဂ္ဂိုလ်၆တည်ရခြင်းသူတို့စိတ်ချမ်းသာကြပါစေဒါမျိုး၆တည်လို့ရှိရင်ဘုန်းကြီးတို့မေတ္တာတရားနဲ့၆တည်တယ်လို့ခေါ်ရပါတယ်နောက်ပြီးတော့ကာမိတုမိစ္ဆာစာရသူတစ်ပါးသာမရတဲ့ကျူးလွန်ကြတယ်ပေါ့သူတော်ဘာသာမြတ်ကျူးလွန်တဲ့ပုဂ္ဂိုလ်တယောက်သူတော်ဘာရဲ့ဇနီးတွေဘာတွေကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်တယောက်အိမ်သားမှာကြီးရင်သိစိတ်ဆင်းရဲတာပဲအဲ့တော့ငါဒီတိလကိုစောင့်ကြည့်ခြင်းအပြင်ဘေးရဇနီးရှင်တွေဒါမှမဟုတ်ခင်ပွန်းဖြစ်တဲ့ပုဂ္ဂိုလ်တွေစိတ်ချလက်ချနဲ့ကိုကျမ်းမှာစိတ်ချမ်းသာစွာနဲ့သူ့အလုပ်ကိုလုပ်နိုင်ကြပါစေငါသူတို့စိတ်ချမ်းသာအောင်လို့ဟောဒီတိလကိုမြဲအောင်စောင့်ကြည့်မယ်ငါသူတော်ဘာရဲ့ဇနီးမယားပေါ်တွေမှာစိတ်နဲ့တောင်မပြတ်မမီအောင်ကြိုးစားမယ်ဆိုရင်အဲ့ဒါမေတ္တာတရားတွေနဲ့တိလ၆တည်ရရောက်ပါတယ်နောက်ပြီးတော့မုတာဝါဒမုတာစကားပြောလို့ရှိရင်ဘေးလူတွေမှာတိတ်စိတ်ချင်းရဲကြပါတယ်အဲ့တော့ငါတို့သူတို့စိတ်မချင်းရဲအောင်သူတို့အကျိုးစီးပွားမပြတ်အောင်ငါမုတာစကားပြောခြင်းမှာရှောင်ကျင်တယ်ဆိုရင်လည်းပဲမေတ္တာတရားတွေချန်ရံပြီးတော့ဆောက်တည်တဲ့အတွက်အဲ့ဒီသီလဟာနိဗ္ဗာန်ရောက်ကြောင်းဖြစ်သွားပါတယ်နောက်တေရက်တော့တယ်ပေါ့တေရက်တော့တယ်ဆိုလို့ရှိရင်လည်းပဲဒီတိုင်းပဲတေရက်တော့လို့ရှိရင်ဘုန်းကြီးတို့ဇနီးတွေသာသမီတွေသိပ်ပြီးတော့ညံ့တာငယ်ရပါတယ်မလွဲတာလို့သာကြည့်နေရတာတေရက်တော့တယ်ပုဂ္ဂိုလ်ရဲ့ဇနီးများတွေကသူများနေရာတော်လည်းပဲမျက်နှာမြင်ရသာသမီတွေကလည်းပဲငါတို့ရဲ့ယတမရဲ့သာသမီပါဆိုပြီးပုဂ္ဂိုလ်ကိုသိပြီးတော့စိတ်တိတ်နေရပါတယ်အဲ့တော့ဒီသာသမီတွေဇနီးများတွေစိတ်ချမ်းသာကြပါစေငါရဲ့မိဘစိတ်ချမ်းသာပါစေဆိုပြီးအရက်တေစာကရှောင်တင်လိုက်ပြီးဆိုရင်အလုံးကိုစိတ်ချမ်းသာမှုပေးလို့ရရောက်တယ်အဲ့ဒီလိုစိတ်ချမ်းသာတဲ့စေတနာတန်တန်နဲ့သီလကိုဆောက်တည်တယ်ဆိုရင်ဒါတွေဟာဘုန်းကြီးတို့ဒါနလိုလည်းပဲခေါ်တယ်နိဗ္ဗာန်ရောက်ကြောင်းလည်းပဲဖြစ်တယ်မေတ္တာတရားတွေလည်းပဲဝန်းရှက်ပြီးတော့သိပ်ပြီးတော့တန်ရှင်းစင်ကြယ်တဲ့သီလဆောက်တည်ဖြစ်တယ်တဲ့နောက်ဆုံးဒီလိုဆောက်တည်ပြီးတော့ဘယ်လိုလုပ်မလဲဆိုတော့ဣဒံမေသီလံနိဗ္ဗာနတပစ္စည်းဟောတုဖျားရည်တော်သူများတွေသိချမ်းသာအောင်ဒီလိုသီလဆောက်တည်လဲရတဲ့အတွက်ဒီသီလကုသိုလ်စေတနာဟာနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုရင်အဲ့ဒါဓမ္မနုဓမ္မပฏิပတ္တိယဖြစ်ပြီတဲ့သူရဲ့သီလဆောက်တည်တာမဟုတ်နိဗ္ဗာန်အတွက်မျက်မှောက်ပြုဖို့အတွက်ထောက်ပံ့နေဖြစ်သွားတော့တာဒီလိုမှမဟုတ်ပဲနဲ့အာဥပုသ်ဆောင်မှဒီလိုဥပုသ်ဆောင်ရတရားရှိလိုက်လို့ရှိရင်ငါရာဇူကတည်မြဲမယ်လို့ဘေးရင်ဆရာကဟောတဲ့ဒီလိုစိတ်ဓာတ်တွေနဲ့သွားပြီးတော့ဆောက်တည်လို့ရှိရင်ဒါတွေဟာဓမ္မနုဓမ္မပฏิပန္နမဖြစ်တဲ့အတွက်မြတ်စွာဘုရားကအကောင်းဆုံးပူဇော်ရာမရောက်ဘူးတဲ့ဒါလေးကိုလည်းပဲသတိထားသင့်တယ်ပေါ့ဒါကြောင့်မို့ဒါနာကိုပဲပြုပြုသီလကိုပဲဆောက်တည်ဆောက်တည်ဓမ္မနုဓမ္မပฏิပန္နဖြစ်ဖို့တနည်းအားဖြင့်မဂ္ဂနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ဖို့တနည်းအားဖြင့်မြတ်စွာဘုရားကိုစိတ်မှန်ပူဇော်နိုင်ဖို့အတွက်စိတ်ထားတွေပြောင်းရတယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့စိတ်သာရှင်သောဘုရားဟောဆိုတာစိတ်ထားအဓိကကြပါတယ်လုပ်ငန်းလုပ်တာတော့သူလည်းပဲဒါနလုပ်တယ်ကိုယ်လည်းပဲဒါနလုပ်တယ်မတူပါဘူးစိတ်ထားကွာလို့ရှိရင်အကျိုးပေးတယ်သိပ်ပြီးတော့ကွာသွားပါတယ်သီလသောက်တည်တယ်ဆိုလို့ရှိရင်သူရလည်းပဲ၈ပါးသီလသောက်တည်တယ်ငါလည်းပဲ၈ပါးသီလသောက်တည်တယ်သံမညာအားဖြင့်တော့တူတယ်လို့ထင်ရပါတယ်တကယ်တော့မတူပါဘူးဘာဖြစ်လို့လဲဆိုတော့စိတ်စေတနာကြီးကွာသွားလို့တဲ့သူကဘုံပကတနာအတွက်ကြောင့်ယာတုကြီးမြင်တတ်ဖို့အတွက်ကြောင့်သောက်တည်တယ်ကိုကအာလုံးစုံတတ္တဝါချမ်းသာဖို့အတွက်ဝန်ဒုက္ခတွေမပြီးဖို့အတွက်နောက်ဆုံးမှာဘုန်းကြီးတို့မဂ္ဂနိဗ္ဗာန်ရောက်ဖို့အတွက်ဆောက်တည်တယ်ဆိုတော့မြတ်စွာဘုရားကအစစ်အမှန်ဓမ္မနည်းနဲ့ပူဇော်ပြီးသားလည်းဖြစ်တယ်လို့ဒီသီလကုသိုလ်ဟာမဂ္ဂနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တဲ့အတွက်ဓမ္မနုဓမ္မပฏิပန္နတွေလုပ်တယ်တဲ့ဒါကြောင့်မို့ဘုရားရှင်ကိုလည်းပဲအစစ်အမှန်ပူဇော်ပြီးသားဖြစ်သွားပါလေဒါဒါနသီလတာနောက်သမထဘာဝနာလည်းပဲဒီတိုင်းပေါ့သမထဆိုတာဘုန်းကြီးတို့ဗုဒ္ဓနုတ္တိဘာဝနာဘုရားရှိခိုးတာမေတ္တာဘာဝနာမေတ္တာပွားတာဒီလိုပါပဲအတူတူပါပဲဗုဒ္ဓနာတိဘာဝနာလည်းပဲဘုန်းကြီးပြောနေကြတယ်ပြောရအောင်ပေါ့ခုဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီနောက်ပြီးတော့ဥဒိတဇေဒီဘုရားရှင်ရုပ်ပွားတော်တွေမှာဖူးကြတယ်တချို့ပုဂ္ဂိုလ်တွေဖူးတာဘုန်းကြီးဟိုတုန်းကပြောခဲ့တယ်လို့ပဲဘာဖြစ်လို့သွားပြီးတော့ဘုရားဖူးကြတယ်ပကံဘုရားဖူးကြတယ် ရှင်ပြင်းနေဘုရားဟူကြတယ်ဗုဒ္ဓဂါယဘုရားဟူကြတယ်ကြဲချင်းယုတ်ဘုရားဟူကြတယ်ကြဲချင်းယုတ်ဘုရားဟူလို့ရှိရင်လည်းပဲသုံးနှစ်သက်တိုက်သွားလို့ရှိရင်တဲ့ရဟန်းဆိုရင်လည်းပဲဘုံကံကြီးတယ်တဲ့လူတွေဆိုလို့ရှိရင်လည်းစီးပွားရေးချမ်းသာတယ်ဆိုပြီးတော့ကြဲချင်းယုတ်ဘုရားကိုသုံးနှစ်သက်တိုက်သွားဖူးတဲ့ပုဂ္ဂိုလ်တွေလည်းကြားနေရတယ်မြင်နေရတယ်ဘုန်းကြီးပြောနေကြတဲ့ဒကံဘုရားဟုတ်တဲ့အခါမှာဘုန်းကြီးရောက်တဲ့အခါမှာလည်းပဲဒီလိုပဲလောကတန်တာစီရီတို့ရွှေစီကုံစီရီတို့နောက်ပြီးတော့သူ့ရင်တောင်တန့်ချီတောင်ဆိုတဲ့ဆွဲတော်လေးစီကိုနေခြင်းမကူပဲနဲ့ဆူတောင်းတူပြီးတော့ဖူးလို့ရှိရင်တဲ့ဆူတောင်းပြည့်တယ်ဒီလိုရည်ရွယ်ချက်တွေနဲ့ဖူးတယ်ဆိုလို့ရှိရင်ဒီစီရီတို့တွေကိုဘလောက်နဲ့ဖူးဘူးတဲ့သူ့ရဲ့စိတ်ဟာလိုချင်တဲ့စိတ်ရှားရွတ်တဲ့ခြင်းနဲ့စိတ်နောက်ပြီးတော့စီးပွားဥစ္စာတွေချမ်းသာခြင်းနဲ့စိတ်တွေဖူးနေတဲ့အတွက်ဒီပုဂ္ဂိုလ်ရဲ့ဖူးခြင်းဟာဓမ္မာနုဓမ္မပရိပန္နမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့မဖြစ်ဘူးတဲ့မဖြစ်လို့ရှိရင်ဘုရားကိုဘယ်လောက်ပဲငွေကုန်ကြေးကြတယ်သိမ့်ချီခံပြီးတော့သိမ့်ကုန်ပြီးတော့ပူဇော်လဲပဲဒီပုဂ္ဂိုလ်ကဘုရားရှင်ကိုအစ်စ်မှန်နဲ့ပူဇော်ရမရောက်ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့စိတ်ဟာလောဘတွေနဲ့ပုံမှန်ပြီးတော့ပူဇော်နေတဲ့အတွက်ရှစ်ခိုးနေတဲ့အတွက်ဖြစ်တယ်တဲ့ဒါကြောင့်မို့ဒိဋ္ဌိတရားပြီးသက်တော်တင်တင်ဒီရှိခြင်းဝယ်ကုမြင်ရာညာရှင်တော်မြတ်ဖရာ၌၎င်းနေဘူးတရားပြီးရွှေပြည်နေဘူးစံတော်မူသည့်သုံးလူထိုတာရှင်တော်မြတ်ဖရာ၌၎င်းစိတ်ဒီဂုံတော်အာယုံကောင်းစွာတုံ၍တလုံးလဲလဲမိဝဲဆွဲသုံးစိတ်နှလုံးသည်တမေတရားပညာရာရာဝယ်မကွာတန်းလူညီမြပါမူကားသမံပလံကျူပယံတန်တံတိဧကံတန်တူအညီမြရနိုင်ပါ၏တဲ့အဲ့တော့ဒီဇေဒီလေးကိုသွားပြီးတော့ရှစ်ခိုးတဲ့ကဘုရားရှင်ပြိဋိဘံဆံပြီးတဲ့ကာမကိုးကွယ်ဖို့ဇေဒီလေးမျိုးထားခဲ့တယ်အဲ့ဒီဇေဒီလေးမျိုးကိုဖူးတဲ့ဗုဒ္ဓနုတ္တိဘာဝနာဆိုတဲ့သမထကမ္မထံပွားတဲ့ကောင်ကလည်းပဲမတူပါဘူးသူလည်းပဲဘုရားဖူးတာပဲကိုယ်လည်းပဲဘုရားဖူးတာပဲသို့တော့သူဘုရားဖူးတာကဆန္ဒတွေပြည့်ခြင်းလို့ဆုတောင်းတွေပြည့်ခြင်းလို့စီပွားရေးတက်ခြင်းလို့ရာထူးတက်ခြင်းလို့ကြက်ချင်းယုတ်ကိုသုံးနှစ်သက်တိုက်သွားလို့ရှိရင်ချမ်းသာတယ်ဆိုလို့ကြက်ချင်းယုတ်ကိုသုံးနှစ်သက်တိုက်သွားရင်ဘုံကြီးတယ်ဆိုလို့သွားဖူးတယ်ဆိုရင်ဒါတွေဟာမဖို့နိဗ္ဗာန်အတွက်ဒီကုသိုလ်တွေကထောက်ပံ့မဖြစ်ပါဘူးအကုသိုလ်တွေလည်းပဲအများကြီးကျော်သွားပါတယ်ဒါကြောင့်မို့ဒီခေါင်းကြီးတို့စိတ်ထားစိတ်ပိတ်တော့ရေးကြည့်တယ်အဲ့တော့ဘယ်လိုပြုရမှာလဲဆိုတော့ခေါင်းကြီးတို့ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသံပံတော်သူကတော်လောကဝိတုအနုတ္တရောပုရိသဓမ္မာသရတိသတ္ထာဒေဝမနုဿာနံဗုဒ္ဓောဘဂဝါဒီကုံတော်တွေကိုအာယုံပြုပြီးတော့ပူရပါတယ်ပကံမှာရှိတဲ့ဒေဒီတွေကိုသွားပူသည်ဖြစ်စေတောင်ကြီးအင်းလေးမှာရှိတဲ့ဘုရားတွေကိုသွားပြီးတော့ပူသည်ဖြစ်စေရန်ကုန်မန္တလေးမှာရှိတဲ့ရွှေတကုံတို့မာမင်းတို့တို့စတဲ့ဒေဒီရုပ်ဘွားတော်တွေဒေဒီတော်တွေကိုသွားပြီးတော့ပူသည်ဖြစ်စေစိတ်ထားလေးရဘုံတော်တွေကိုအာယုံပြုပြီးတော့ပူဇော်မှမြင့်မြတ်တဲ့အကျိုးမဂ်ဖို့နိဗ္ဗာန်ကိုရနိုင်တယ်။မဂ်ဖို့နိဗ္ဗာန်မျက်မှောက်ပြုစေနိုင်တဲ့ကုသိုလ်ဖြစ်တဲ့ဖျားပူးတဲ့စိတ်ရှိမှလည်းပဲဖျားရှင်ကိုစိတ်မှန်တဲ့ပူဇော်ရာရောက်တယ်ဆိုတာဟောဒီအတ္တတ္တချေမထူးထူးကဘုန်းကြီးတို့မိမောင်းထိုးပြီးတော့ပြတယ်။ဒါကြောင့်မြတ်စွာဘုရားကိုပူတဲ့အခါမှာမြတ်စွာဘုရားကိုအရဟံဆိုရင်လည်းပဲ1500တော့ကိလေသာတို့ဟာကင်းတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့တဏ္ဍာမှာကိလေသာတွေကင်းလိုက်တဲ့လောဘတွေမရှိဘူးဒေါသတွေမရှိဘူးသိပြီးတော့ကင်းစင်တာပဲအဲ့လောဘဒေါသတွေကင်းစင်တာဝါဒနာအထုံတကွဝါဒနာနဲ့တကွကိုကင်းစင်တာဇယန္တာတွေကိလေသာကင်းတာကဘုန်းကြီးတို့ဝါဒနာထုံလေးရဲ့နည်းနည်းပါသေးတယ်မြတ်စွာဘုရားရဲ့စိတ်တော်ကမျက်စိနဲ့တည်းကောင်းလို့ရင်ဝင်းဝင်းဖိတ်ပြီးတောက်နေပါပဲအဲ့ဒီလိုကိလေသာကင်းတဲ့အတွက်ဘာဖြစ်လဲဆိုတော့အရဟံဣတိပိမိနာသကာရဏေနဤသို1500တော်ကိရိတာတို့ကိုဝါဒနာနှင့်တကွာသက်ပြတ်ပြုံမူပြီးသည့်အတွက်လူမင်းနှင့်မင်းမြန်မာမင်းတို့၏ပူဇော်သူကိုခံတော်မူလိုက်သောအကြောင်းကြောင့်လည်းအရဟံအရဟံမိတော်မူပါ၏မြတ်စွာဘုရားကိုရှိခိုးလိုက်တဲ့ကကိုယ့်ရဲ့အိမ်ရှိရာဘုရားရှင်ဖြစ်တဲ့ဩဒိတကဇေဒီကိုရှိခိုးတဲ့အခါမှာပဲဖြစ်ဖြစ်ပုဂံတို့တောင်ကြီးတို့မန္တလေးတို့ရန်ကုန်တို့ဇေဒီတော်တွေကိုသွားပြီးတော့ပူမြင်တဲ့အခါမှာပဲဖြစ်ဖြစ်အရဟံဆိုရင်မြတ်စွာဘုရားမှာကိလေသာတွေကင်းနေတယ်။အဲ့ဒီကိလေသာတွေကင်းတဲ့အတွက်လူတွေနဲ့ဒီဗျာမာတွေလည်းပဲပူဇော်သူကိုခံယူထိုက်တယ်။ဒါကြောင့်မို့လူမင်းဆိုလို့ရှိရင်လည်းဗိမိတ္တရာမင်းဆိုရင်လည်းဝေလူအကြောင်းကြောင်းကြီးနဲ့မြတ်စွာဘုရားကိုပူဇော်တာပဲ။နာတပိန်တထေးစားတဲ့တထေးတွေလည်းပဲဒေတဝန်ကြောင်းကြီးတွေဆောက်ပြီးတော့ပူဇော်ကြတာ။တန်ပတိဗျာမာမင်းဆိုလို့ရှိရင်လည်းပဲပန်ကုန်းကြီးတွေနဲ့မြင်းမူတောင်တော့ရှိတဲ့ပန်ကုန်းကြီးတွေနဲ့ပူဇော်တာပဲ။အဲ့တော့လူမင်းနဲ့မင်းဗျာမာမင်းရဲ့ပူဇော်သူကိုဘာလို့ခံထိုက်တာလဲဆိုတော့ကိလေသာကင်းတဲ့အတွက်တဲ့ကိလေသာတွေကင်းအောင်အရတ္တမဉာဏ်နဲ့ဖြည့်ဆည်းတော်မူပြီးတဲ့အတွက်မြတ်စွာဘုရားဟာ အရဟံကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒကာဒကာမတွေမြတ်စွာဘုရားကိုရှေ့ကိုတက်ကအရဟံဆိုယူလိုက်လို့ရှိရင်ကိလေသာတွေကင်းတော်မူတဲ့ကိုအဲ့ဒီကိလေသာတွေကင်းတဲ့အတွက်လူတွေနဲ့ဒီမြန်မာပြည်ကပူဇော်ထိုက်တဲ့ပူဇော်ကြတဲ့ဟာတွေကိုအာယုံယူပြီးရှေ့ကိုပူဇော်လို့ရှိရင်စောစောကဘုန်းကြီးတို့ဆုတောင်းပြည့်ခြင်းလို့အလိုပြည့်ခြင်းလို့ญาติแตกินโลสัตติปิดีโลตวาดะปกโกรีเนสายเมษาเสียวไอ้พระญาติชื่อมาปูโซดาเวผิดๆเตดีปกโกเยดีดีโลริปูโซดาฮะมรรคนิพพานญาติแตกแต่ด้วยธรรมานุธรรมปริปันนาผิดตวาบะธรรมานุธรรมปริปันนาผิดแต่ด้วยเมษาเสียวอเสมันเนปูโซยายောက်เตงวยกุญเจจาริคันพี่รอบงสุตะด้วยตวาจะเดชุตองเตจินโลตวาจะเดญาติแตกินโลตวาจะเดဒီလိုစိတ်တွေနဲ့သွားတဲ့အခါမှာငွေတွေကတော့ပုံလိုက်တာတောက်တောက်လေပုံတာပဲသို့တော့သူ့ရဲ့ကုသိုလ်စိတ်မှာအကုသိုလ်တွေရာလည်းပဲရောထွေးနေတယ်သူ့ရဲ့ကုသိုလ်တွေရာလည်းပဲမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့မဖြစ်တော့ဓမ္မာနုဓမ္မာပရိပန္နာမဖြစ်ပါဘူးငွေတွေပုံနေပဲလို့မြတ်စွာဘုရားကအစ်စ်မြပူဇော်ရမရောက်ဘူးတဲ့ဒါကြောင့်မြတ်စွာဘုရားရဲ့ဇေဒီရေမျိုးကိုပူဇော်တဲ့အခါမှာစိတ်ထားအဓိကကြပါတယ်စေတောပိရိဟေတုဟိတတ္တာကိစ္ဆန္တိတုတ်ကတိတတသူယောကိုပါများပြစွာတောင်းတတဝါကောင်းတို့သည်စေတောပဏိတိဟေတုစိတ်နေစိတ်ဓာတ်ကြီးမာချူစဉ်ကြည်လင်းတန်ရှင်းအကြောင်းရင်းကြောင်းသူကတိသူယွာနေတံနိဗ္ဗာန်ချမ်းသာဆံ၍နိဗ္ဗာန်တိုင်းဤအကောင်းဆုံးသောဂတိသူကိစ္ဆန္တိပါရမီစွမ်းသလောက်သက္ကံပေါအောင်လှမ်းရောက်နိုင်ကြပြီကုန်တည်းဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားတတ်တော်ထင်ရှားကိုပူဇော်တာပဲဖြစ်ဖြစ်ဘုရားရှင်မရှိတဲ့နောက်ဇေဒီလေးမျိုးတွေကိုတွားပြီးတော့ပူဇော်တာပဲဖြစ်ဖြစ်နောက်ပြီးတော့ဒါနပြုတဲ့ကံမှလည်းပဲကိုယ့်ကိုယ်ကိုစည်စေရတယ်ငါရဲ့ဒါနဟာဓမ္မနုဓမ္မပိပန္နမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တဲ့ဒါနလားသို့မဟုတ်ရိုးရိုးလောကီချမ်းသာမြောက်ကိုပေးနိုင်တဲ့ဒါနလားစည်စေရပါဗျာသီလတောက်တည်တဲ့ကံမှလည်းပဲမဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်စေနိုင်တဲ့သီလတောက်တည်ခြင်းလားသောမဘုံပသာသနာတွေအတွက်နဲ့လောကီချမ်းသာနဲ့အဆုံးသက်စေနိုင်တဲ့သီလထောက်တည်ခြင်းလားဒီလိုလည်းပဲသုံးသပ်ရပါဘူးဇေဒီတော်တွေကိုပူတဲ့အခါမှာအိမ်ကြီးမှာရှိတဲ့ဇေဒီတော်ကိုပူတာပဲဖြစ်ဖြစ်နေတွေထွက်ပြီးနိုင်ငံသားတွေထွက်ပြီးဇေဒီတော်ကိုပူတာပဲဖြစ်ဖြစ်ငါရဲ့တမထဆိုတဲ့ဗုဒ္ဓဥတ္တရဘာဝနာကုသိုလ်စိတ်ဟာမဂ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်စေနိုင်တဲ့ဓမ္မတုဓမ္မပရိပန္နာဖြစ်ရဲ့လားသောမောဘုံပကာတနာတွေနဲ့လောကီကြီးစိန်တွေယာတုကုန်စိန်တွေကိုတောင်းတပြီးတော့ဖူးတဲ့ကုသိုလ်များဖြစ်ပြီးတော့လောကီချမ်းသာနဲ့အဆုံးသက်စေနိုင်တဲ့ကုသိုလ်လားဆိုတာကိုယ့်ကိုယ်ကိုစဉ်းစားရပါတယ်။နောက်ပြီးတော့ဝိပဿနာပွားတဲ့ကာမလည်းပဲဒီတိုင်းပဲ9မိနစ်ရှိမှရင်9မိနစ်ကိလေသာကင်းအောင်တဏှာရှိမှရင်တဏှာကိလေသာကင်းအောင်ဒီစိတ်ထားနဲ့ရှိမှလို့ရှိရင်လည်းပဲဒီဝိပဿနာကုသိုလ်ကမဖို့နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုနိုင်ပါတယ်။ဒီလိုမှမဟုတ်ပဲနဲ့သွားပြီးတော့ဘုသူတအဖြစ်သောမဟောဒီလိုဝိပဿနာသွားပြီးတော့ဒိဋ္ဌံစကံဝင်လိုက်တဲ့အချိန်မှာရရရချေပြီးသားဖြစ်တယ်ဒီလိုစိတ်တွေနဲ့ဆိုရင်လည်းမဖို့နိဗ္ဗာန်ရဖို့မလွယ်ဘူးတဲ့ဒါကြောင့်ဘုန်းကြီးတို့ဒါနာပဲပြုပြုသီလပဲဆောက်တည်ဆောက်တည်တမထဘာဝနာပဲပွားပွားဝိပဿနာဘာဝနာပဲပွားပွားဓမ္မာနုဓမ္မပိပန္နအစ်စ်ဖြစ်မှဘုရားရှင်ကိုအစ်စ်မှနဲ့ပူဇော်ရရောက်ပါတယ်ဓမ္မာနုဓမ္မပရိပန္နဖြစ်ဖို့ဆိုတာလည်းပဲဘုရားဖူးယုံဝိပဿနာပွားရင်ဒါနတိလပြုယုံနဲ့မရဘူးတဲ့စိတ်သက်ကိုကျင်ပေးရတယ်စိတ်သက်ကောင်းလို့ရှိရင်လည်းပဲမဂ်ဖို့နိဗ္ဗာန်ထောက်ပံ့ဖြစ်ပြီးတော့မြတ်စွာဘုရားကိုစင့်မှန်ပူဇော်ရာရောက်ပါတယ်စိတ်သက်မကောင်းလို့ရှိရင်လည်းပဲငွေတွေဘလောက်ပဲကုန်ကုန်အချိန်တွေဘလောက်ပဲကုန်ကုန်သူ့ရဲ့ကုသိုလ်တွေကလူချမ်းသာနဲ့ချမ်းသာမြလောက်နဲ့အဆုံးသက်ပြီးတော့မဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်ဘူးမဂ်ဖို့နိဗ္ဗာန်ကိုမရစေနိုင်တဲ့အတွက်ဓမ္မနုဓမ္မပိပန္နမဖြစ်ဘူးဓမ္မနုဓမ္မပိပန္နမဖြစ်ရင်မြတ်စွာဘုရားကိုအစ်စ်မှန်ပူဇော်ရမရောက်ဘူးဆိုတာဒီနေ့ယဟန်ခမီးတို့ယဟန်တကာဖြစ်တဲ့တကာကြီးဦးဘောရှင်ယဟန်မေတော်ယဟန်ခမီးတို့ဖြစ်တဲ့တကာမကြီးတော်ကင်ကြောင်းနေတဲ့ဘဝမိသားစုကိုခေါင်းကြီးရစိတ်သာရှင်သောဘုရားဟောဆိုတဲ့တရားကိုဓမ္မလက်ဆောင်ဖြစ်နေပေးပါတယ်ဒီတရားတော်ကိုနာပြီးတော့ဒါနသီလဘာဝနာပြုတဲ့အခါမှာကိုယ်စိတ်ကိုစစ်စစ်ပြီးတော့ကောင်းတဲ့ဘက်မြတ်စွာဘုရားကိုစင့်မှန်ပူဇော်ရာရောက်အောင်ဒါနသီလဘာဝနာများကိုပြုနိုင်ကြပါစေ။အဲ့ဒီလိုပြုပြီးတော့ပါရမီများတစ်ချက်တစ်ချက်ညင့်ပြီးနောက်ဆုံးမှာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုပြင်းပြန်စွာမျက်မှောက်ပြုနိုင်ကြပါစေ။အဲ့ဒီလိုမျက်မှောက်ပြုခြင်းအဖြစ်ဘုရားရှင်ကိုတော်မြတ်စတဲ့ဘုရားရှင်ကိုတော်မြတ်အား၎င်းတတ်တော်တရားရှိတဲ့မြတ်စရာအား၎င်းတတ်တော်တရားမရှိတဲ့ဒေဒီတို့များအား၎င်းအစ်စ်မှန်ပူဇော်နိုင်တော့တရားဓမ္မများဖြစ်ပြီးတော့ဆင်းရဲကတဲ့ခြုံငင်းရဲ့နိဗ္ဗာန်ကိုကိုစီကိုငါမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်ပြင်းပြစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း ကဒါလို့ဆိုရင်စိတ်ထားအရေးကြီးပုံစိတ်တာရှင်သောဘုရားဟောဆိုတဲ့တရားတော်ကိုထိုက်လျောက်သဘောပေါက်လောက်ပါလေဒါကြောင့်မို့ယနေ့ပြုတဲ့ကုသိုလ်တွေဒါနသီလဘာဝနာတွေကလည်းပဲမြတ်စွာဘုရားကိုအစ်စ်မှန်ပူဇော်ရရအောင်ဒီလိုတွေကုသိုလ်တွေကမဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးရေစက်ချတာကဲအာလုံးနဲ့ပုဂ္ဂိုလ်တွေကရေစက်ဖို့မပါနဲ့ပဲလက်အုပ်ချီပြီးတော့လိုက်ဆိုကြ